Welcome to the Voice of America in Burmese.
Mingalam ne khema to ta shin mya shin. American Bureau of Washington DC myo ro VOA American tan ye 2023 khu ne zon la 13 ye ne in ga ne minute khin season rwe ko myama san lo chin minute 6 nai ga ne 9 nai a thi line to meter 24 40 58 line lat meter 190 do ga ne dai yai thau lwin ni ba bi shin.တို့တရှင်များရှင်လန်းချမ်းမြေချပါစေရှင်ဒီမှာသင်္ကီထိုက်ပါဒီမနေ့ခင်းစီစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်တမောင်သားမှာအနေခတ်သိမ့်ကြင်ကြပါစေခဗျာဒီကနေ့သတင်းတွေကတော့နေတော့မဟာမိတ်အဖွဲ့ရဲ့တမိုင်းမှာအကြီးအမားဆုံးဖြစ်တဲ့လေတပ်စီအေးလေးချင်းမှုတက်ကိုဂျာမနီနိုင်ငံမှာဂျော်လာ7ရက်မနေ့ကစတင်လိုက်ပါတယ်ရုရှားကိုအပြေးအဝါထောက်ခံပြီးသွေးစည်းညီညွတ်မှုရှိကြောင်းရုရှားသမ္မတဗလာဒီမာပူတင်ကိုမြောက်ကိုရီးယားကောက်ဆောင်ကင်ဂျုံအားကတင်းလာနေမှာသတင်းစကားပေါက်လိုက်ပါတယ်နိုင်ငံငွေကြေးကိုအသုံးပြုမဲ့ကုန်သွယ်ရေးသဘောတူညီချက်မြန်မြန်လုပ်နိုင်အောင်ဆောင်ရွက်ဖို့အိန္ဒိယကမြန်မာစစ်ကောင်စီကိုတနင်္လာနေ့ကတိုက်တွန်းလိုက်တဲ့သတင်းနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမတ်သိန်ကြီးနဲ့ပဲတင်ပြပေးကြမှာပါ
ကောင်းပါပြီရှင်ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုတော့သတင်းတွေပြီးမှအရင်ဆုံးနှားဆင်ချက်ရဖို့ရှိပါတယ
်ရဲနဲ့သူရောက်ပြီးစမူကြီးကိစ္စတွေကျွန်တော်တို့ဆက်လက်ပြီးမှဆောင်ရွက်ဖို့ရှိပါတယ်ဒီအပြင်ပေါ့နော်ပညာရေးအတွက်ပေါ့နော်ဒါကြောင်းပေါင်းအော်300ကျော်ပေါ့နော်ဆက်ဆာမသူ့ဒီကလေးတွေပေါ့နော်ကလေးပေါင်း300
ကျော်ပြည်ကြီးတွေပြန်လို့ဆလင်းကြီးမြို့နယ်တဲကရဲစခန်တိုက်ခိုက်ခံရမှုနောက်ဆုံးရအခြေအနေကမ်ပလူမှာဆစ်ရှောင်းနေတိုးလာတဲ့အကြောင်းနဲ့ယူကရိန်းစစ်ရေးနောက်ဆုံးအခြေအနေသတင်းဆောင်မတွေကိုလည်းတင်ပြပေးဖို့ရှိပါတယ်ဒီနောက်မှာတော့တွေ့ဆုံမေးမြန်းခန်းစီးပွားရေးလူမှုရှုခင်းစတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းနဲ့အတူတင်ပြပါမယ်ရှင်
နေတော့မဟာမိတ်အဖွဲ့ရဲ့တမိုင်းမှာအကြီးအမားဆုံးဖြစ်တဲ့လေတပ်စီအေးလေးချင်းမှုတက်ကိုဂျာမနီနိုင်ငံမှာဂျွန်လ7ရက်မနေ့ကစတင်လိုက်ပါတယ်။မြောက်ပိုင်းနဲ့ Baltic ပင်လယ်ပြင်မှာလေကြောင်းပြန်တမ်းမှုအကြိမ်2000ဝန်းကျင်ပြန်တမ်းလေးချစ်ကြမှာဖြစ်ပါတယ်။ဒီစီအေးလေးချင်းမှုမှာနိုင်ငံ25နိုင်ငံလေရအစီ250နဲ့တပ်သား1000ဟာနာမည်ရက်တွေမှာပါဝင်လေးချစ်ကြမှာဖြစ်တယ်လို့ဂျာမန်လေတပ်ကပြောပါတယ်။ဒီလေချစ်မှုကနိုင်ငံတစ်နိုင်ငံကိုဥတည်တာမဟုတ်ဘဲနေတော့မဟာမိတ်နိုင်ငံတွေရဲ့ကာကွယ်စွမ်းဆောင်ရည်ကိုပြသဖို့ဖြစ်တယ်လို့ဂျာမန်လေတပ်ဦးစီးချုပ်အင်ဂိုဂါဟက်စ်ကပြောကြပါတယ်။ဒါပေမဲ့ယူကရိန်းနဲ့ရုရှားစစ်ဖြစ်နေရာမှာနေတော့အဖွဲ့ကယူကရိန်းကိုပန့်ပိုးကူညီနေတာပါ။ဂျာမနီနိုင်ငံဟာဥရောပရဲ့ဗဟိုမှာတည်ရှိတာကြောင့်အဓိကထောက်ပံ့ရေးစုံချက်နေရာဖြစ်ပြီးလက်ရှိရဲ့အတွက်အခုလိုနေရာလဲဖြစ်လာရတာပါ။ဂျာမနီနိုင်ငံမှာအမေရိကန်တပ်သား3500လဲတတ်ချထားပါတယ်။စီအေးလေးချင်းညားမှာဂျာမနီမှာရှိတဲ့လေတပ်စခန်းတွေကိုအဓိကထားသလိုနယ်သာလန်နဲ့တပ်ပရချိုက်တပ်ပရနိုင်ငံကနေရာတွေမှာလည်းပါဝင်နေကြတာတွေ့ရပါတယ်အမေရိကန်ကဒီလေချင်းရေးတဲ့မှာပါဝင်ကြဖို့အတွက်လေရင်တရာကျော်စစ်လွတ်မှာဖြစ်ပါတယ
်ရုရှားတပ်ဖွဲ့တွေဟာယူကရိန်းကျူးကျော်စစ်15လကြာလာချိန်မှာစစ်ပွဲတွေဆုတ်ယုတ်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးမဲ့ဒီမားတွေကိုသင်ကန်းစာယူပေးသူတို့တပ်တွေရဲ့လက်နက်နဲ့စွမ်းဆောင်ရည်တွေကိုမြင့်တင်မှုတွေလုပ်နေပါတယ်။ရုရှားဘက်ကမိုင်600ကျော်ရှိတဲ့ရှေ့တန်းစစ်မြေနှပြင်တလျှောက်အကာအကွယ်ခန့်တပ်တွေအခိုက်အမာတိစောက်ထားပြီးယူကရိန်းရဲ့တံပြန်ထိုးစစ်ကိုပြင်းပြင်းထန်ထန်ခုခံဖို့ရှိပါတယ်။ယူကရိန်းတပ်ဖက်ကလည်းကောင်းကောင်းပြင်ဆင်နေလို့အချင်းကြားလာတာနဲ့အမျှဒီစစ်ပွဲဟာအချင်းအတော်ကြောင်အပြန်အလှန်တိုက်ပွဲတွေဆက်ဖြစ်ပွဲရှိတယ်လို့အမေရိကန်ပူရဲစေဥစီချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီကအင်ကာနီမှာ AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာသုံးသပ်ပါတယ်။ယူကရိန်းရဲ့အာသာချက်တစ်ခုဖြစ်တဲ့စစ်မြေပြင်သုံးမောင်းသူမဲ့တိုက်ခိုက်ရေးဒရုန်းယင်တွေရဲ့စွမ်းဆောင်ရည်ကိုရှော့နိုင်ဖို့ရုရှားဘက်ကအီလက်ထရွန်နစ်လက်နက်ကိရိယာတက်ဆင်ပြီးပြင်ဆင်ထားပါတယ်။တခါစီးခစ်ကြံအင်အားဖြင့်ဘုံတွင်တဲ့လက်နက်ခရမ်းတွေကိုအသုံးပြုပြီးပြစ်မှတ်တွေကိုအတိအကျလမ်းညွန်ပစ်ခတ်နိုင်တဲ့စနစ်တွေပြောင်းလဲအသုံးပြုကာသူတို့ရဲ့စစ်လေရင်တွေကိုအန်တီရမချရောက်စေပဲပြစ်မှတ်တွေကိုချိန်ရွယ်ပစ်ခတ်နိုင်မှာဖြစ်ပါတယ်။ဒါအပြင်ရုရှားဘက်ကတပ်ဖွဲ့ဝင်အစီအတွက်တိုးမြင့်ခဲ့သလိုလက်နက်လည်းတိုးပြီးတက်ဆင်ထားပြီးဒီလိုနည်းပြူဟာအပြောင်းလဲကြောင့်ယူကရိန်းရဲ့တံပြန်ထိုးစစ်ကစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီးစစ်ပွဲကလည်းကာလရှည်ကြဖို့ရှိနေပါတယ်ရှင
်။ရုရှားကိုအပြေးအဝါထောက်ခံပြီးသွေးစည်းညီညွတ်မှုရှိကြောင်းရုရှားသမ္မတဗလာဒီမာပူတင်ကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ကတနင်္လာနေ့မှာသတင်းစကားပါလိုက်တယ်လို့မြောက်ကိုရီးယားနိုင်ငံတော်ပိုင်းမီဒီယာတွေကပြောကြပါတယ်။ရုရှားမျိုးသားတွေအတွက်သဝင်တော်ပေးဖို့ရမှာကင်ဂျုံအန်ကအခုလိုပြောလိုက်တာဖြစ်ပါတယ်။ မြောက်ကိုရီးယားရဲ့ဆက်ဆံတဲ့နိုင်ငံလက်တစုပ်စာပဲရှိတဲ့နဲ့ရုရှားကတနိုင်ငံဖြစ်ပါတယ်။သမွေးတော်မှာယူကရိန်းစစ်ပွဲနဲ့ရုရှားပါဝင်နေတာကိုဓာတ်ရိုက်မဖော်ပြပေမဲ့ရန်လိုတဲ့တပ်တွေကတိုးပြီးချိန်ချောက်လာနေတာကိုဖျက်ဆီးဖို့သမ္မတပူတင်ကမှန်ကန်တဲ့လမ်းညွှန်ဆုံးဖြတ်ချက်တွေချပေးခဲ့တာပေါ်ချီးကျူးလိုက်ပါတယ်။ယူကရိန်းစစ်ပွဲဟာအမေရိကန်ကရုရှားကိုဖျက်ဆီးဖို့တိုက်ခိုင်းတဲ့စစ်ပွဲဖြစ်မြောက်ကိုရီးယားကသုံးလုံးဖော်ပြနေရှိပြီးယူကရိန်းကိုအနောက်နိုင်ငံတွေကစစ်ရေးအကူအညီပေးနေတာကိုရှုတ်ချတတ်ပါတယ်။မြောက်ကိုရီးယားလက်နက်ကိုစားနပ်ရိက္ခာနဲ့ရုရှားကလဲလှယ်မဲ့အထောက်အထားတွေရှိတယ်လို့အမေရိကန်ကလည်းမတ်လတုန်းကပြောခဲ့ပါသေးတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှမြောက်ကိုရီးယားပေါ်ဖိအားပေးမှာကိုရုရှားကစန့်ကျင်အကာအကွယ်ပေးလိမ့်လဲရှိခဲ့ပါတယ်။ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်တွေကြောင့်ပိတ်ဆို့ရေးယူထားတာပါ။
အမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကနေနှုတ်ထွက်ခဲ့ပြီးငါးနှစ်နီးပါးအကြာလာမယ့်ဇူလိုင်လထဲမှာအဖွဲ့ရဲကိုပြန်လည်ဝင်ရောက်ဖို့စီစဉ်နေကြောင်းတနင်္လာနေ့ကပြောပါတယ်။ဒါအပြင်အဖွဲ့ဝင်နိုင်ငံတွေကအတည်ပြုရမယ့်ခိုင်မာတဲ့ငွေကြေးထောက်ပံ့မှုအစီအစဉ်လည်းပါဝင်ကြောင် UNESCO ရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရှေ့ဘန်နာနှစ်ထဲမှာ UNESCO အဖွဲ့ကိုပေးဖို့ကြံနေတဲ့ဘန်နာရေးပံ့ပိုးမှုတွေပြန်လည်ပေးချေနိုင်ဖို့အတွက်ဒေါ်လာသန်း150ရာထားတောင်းခံထားတာပါ UNESCO မှာအဖွဲ့ဝင်အဖြစ်ရှေ့မနေတာကဉာဏ်ရည်ထုနည်းပညာဆိုင်ရာစံနှုန်းသတ်မှတ်တာအပါအဝင်ကိစ္စရပ်တွေမှာတရုတ်နိုင်ငံအတွက်အသာစီးရစေတယ်လို့တနင်္လာနေ့ကြေညာချက်မတိုင်မီမှာအမေရိကန်တာဝန်ရှိသူတွေကပြောပါတယ်အမေရိကန်ဟာအဖွဲ့ကနေမနှုတ်ထွက်ခင်တုန်းက UNESCO ရဲ့ဘတ်ဂျက်22ရာခိုင်နှုန်းလောက်ပံ့ပိုးပေးခဲ့တာပါ။ဒါပေမဲ့2021ခုနှစ်မှာပါလက်စတိုင်းကိုအဖွဲ့ဝင်ဖြစ်အတည်ပြုပြီးနောက်မှာဗန်နာရေးပံ့ပိုးမှုတွေကိုရပ်တန့်ခဲ့သလို2018ခုနှစ်ထရန့်အစိုးရလက်ထက်မှာ UNESCO ကအစ္စရေးအပေါ်စန့်ကျင်နေတယ်လို့ဆွတ်ဆွဲပြီးနှုတ်ထွက်ခဲ့ပါတယ်။အခုနှစ်ပိုင်းတွေထဲမှာတော့ UNESCO ကနိုင်ငံရေးတင်းမာမှုတွေကိုရှော့ချဖို့နဲ့အရှေ့လယ်ပိုင်းကိစ္စလို့အကဲဆက်တဲ့အကြောင်းအရာတွေအတွေ့ပုံသဘောတူညီမှုနဲ့လှုပ်ဆောင်နေတယ်လို့ဆိုပါတယ်။အခုလိုအမေရိကန်အဖွဲ့ဝင်ပြန်ဖြစ်လာတာက UNESCO နဲ့နိုင်ငံစုံဝါဒအတွက်ယုံကြည်မှုတိုးလာတဲ့လှုပ်ရဲ့လို့ UNESCO ညွှန်ကြားရေးမှူး Audrey Azoulay ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။
အမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါမနက်သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်။နိုင်ငံငွေကြေးကိုအသုံးပြုမဲ့ကုန်သွယ်ရေးသဘောတူညီချက်မြန်မြန်လုပ်နိုင်အောင်ဆောင်ရွက်ဖို့အတွက်အိန္ဒိယကမြန်မာစစ်ကောင်စီကိုတနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်။နီလန်ပိုင်းနဲ့ပတ်သက်လို့စောစောပိုင်းကလည်းသဘောတူညီခဲ့ပြီးဖြစ်တယ်လို့အင်ဂျင်နီယာဆန်ယာပို့ကိုမြင့်တေးကောင်စီဥက္ကဋ္ဌကပြောပါတယ်။အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့စစ်ကောင်စီကုန်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကိုအိန္ဒိယပို့ကိုတင်ပို့သူတွေကပြစ်ဆုံခဲ့ကြပြီးတဲ့နောက်ဥက္ကဋ္ဌ PK ရှားကအခုလိုပြောလိုက်တာပါ။ဒီလန်အစ်တဲ့မကြမီလောက်ကရရမှာတေချာကြောင်းဥအောင်နိုင်ဦးကပြောတယ်လို့သူကဆိုပါတယ်နိုင်ငံခြားဝင်နေလာတဲ့စစ်ကောင်စီဟာအမေရိကန်ဒေါ်လာနဲ့အလုံးလုံးနေရတာကိုဖျက်တောက်နိုင်ဖို့အတွက်အိန္ဒိယရူပီထိုင်းဘတ်တရုတ်ယွမ်တွေကိုလက်ခံမယ်လို့မနစ်ကစစ်ကောင်စီကကြေညာခဲ့တာပါမကြမီသဘောတူညီထားပြီးဖြစ်တဲ့ဒီလန်ကိုကြေညာနိုင်မှာဖြစ်တယ်လို့မစ္စတာရှားကပြောပါတယ်အခုလိုနိုင်ငံငွေကြေးကိုသုံးတဲ့အတွက်ကြောင့်လက်ရှိအိန္ဒိယမြန်မာကုန်သွယ်ရေးပမာဏအမေရိကန်ဒေါ်လာ 1.8 ဘီလျံထက်ပိုပြီးအရေးပါပါများသွားလိမ့်မယ်လို့မစ္စတာရှားကခန့်မှန်းပါတယ်။အခုလိုစီစဉ်လိုက်တဲ့အတွက်အိန္ဒိယနိုင်ငံကစေဝါပစ္စည်းတွေစက်မှုထုတ်ကုန်ပစ္စည်းတွေကိုတင်ပို့ရမှာနဲ့မြန်မာဘက်ကပဲတင်တဲ့တခြားပစ္စည်းတွေကိုအိန္ဒိယကတင်သွင်းရမှာအထောက်အကူဖြစ်ပါလိမ့်မယ်လို့အိန္ဒိယပို့ကိုလုပ်ငန်းရှင်တွေကပြောကြားပါတယ်။
အိန္ဒိယနိုင်ငံကနိုင်ငံခြားသတင်းတောင်များအသင်း FCC ရဲ့ဥက္ကဋ္ဌဘင်ကတ်နာရာရန်ဟာအရင်သတင်းဘက်ကမြန်မာနိုင်ငံကိုတွေ့ရောက်ခဲ့ပြီးစစ်ကောင်စီတာဝန်ရှိသူတချို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့လို့ဒါကိုကန့်ကွက်တဲ့အနေနဲ့အဲ့ဒီအသင်းရဲ့အဓိကအဖွဲ့ဝင်10ယောက်ကအသင်းကနှုတ်ထွက်ကြောင်းကြေညာခဲ့ကြတယ်လို့အိန္ဒိယအခြေစိုက် The Hindu သတင်းစာကဖော်ပြပါတယ်တရင်တော့တေကိုကိုစားပြုပြီးမီဒီယာလွတ်လပ်ခွင့်အတွက်ယက်တီတဲ့အဖွဲ့တစ်ဖွဲ့ရဲ့အကြီးအမှုကတရင်တော့80ကိုထောက်ချထားပြီးနိုင်ငံပေါင်း180မှာတရင်လွတ်လပ်ခွင့်အဆင့်183ရှိနေတဲ့စစ်အစိုးရအတွက်ဝါရဖြန့်ချီရဲ့အတုံးချခန္ဓာအပေါ်နိုင်ငံခြားတရင်တော့တွေကရှုတ်ချချပါတယ် အိန္ဒိယ FCC ဥက္ကဋ္ဌကနေပြည်တော်မှာစစ်ကောင်စီရဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလှိုင်နဲ့တွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုမှာမြန်မာနိုင်ငံအတွင်းနောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေအပေါ်အမြင့်ချင်းဖလှယ်ခဲ့ကြပြီးပြည်ရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းအထောက်အမှုတွေနဲ့ကုံသွဲမှုရင်းနှီးမြှုပ်နှံမှုဒေတာရင်းချိတ်ဆက်မှုနဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးနယ်ပယ်တွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတို့မြင့်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အတိုက်အခံတွေကိုဖြိုခွင်းနေတဲ့စစ်ကောင်စီရဲ့အဘော် The Global New Light of Myanmar သတင်းစာမှာဖော်ပြထားပါတယ
်ပြည်ပဆိုင်ရာလို့မဖွဲ့ကြီးအဲလိုက131ချိန်မြောက်ညီလာခံမှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဖြစ်ဘယ်သူ့ကိုမှလက်မခံဖို့ဆုံးဖြတ်လိုက်ပါတယ်2023ဇော်လ10နေစွဲနဲ့ထုတ်ပြန်တဲ့အဲလိုရဲ့မှတ်တမ်းစာမျက်နှာ6ခန်းနဲ့8အထိမှာအခုလိုဖော်ပြထားတာ2022ခုနှစ်တုန်းကလည်းခုအတိုင်းပဲဆုတ်ဖြတ်ခဲ့တာကိုမှတ်တမ်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကိုကိုစားပြုတက်ရောက်ဖို့စစ်ကောင်စီရဲ့အလုံသမားဝင်ကြီးဥပွင့်စန်းနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အလုံသမားဝင်ကြီးနိုင်သူကနာတို့ကမေလာထဲမှာကိုစလဲဖွဲ့အသီးသီးကိုအစုပြုတက်ပြခဲ့ကြတာပါ။ကုလသမဂ္ဂထွေထွေညီလာခံအေဘီလာမှာကျင်းပခဲ့တဲ့လူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်အဒီနှစ်ထပ်မှာပဲကျင်းပခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ညီလာခံဆုံးဖြတ်ချက်အစရှိတဲ့အလားတူဆုံးဖြတ်ခဲ့တဲ့အစင်လာတွေကိုမြန်မာကိစ္စစဉ်းစားမှာထက်တွင်စဉ်းစားခဲ့တယ်လို့ ILO ကပြောပါတယ်။ကိုစားပြုမှုနဲ့ပတ်သက်ပြီးအစိုးရတစ်ဖွဲ့ထက်မကပြားနေတဲ့အခြေအနေတွေမှာကုလသမဂ္ဂရဲ့အခြားအဖွဲ့အစည်းတွေဟာကုလသမဂ္ဂအထွေထွေညီလာခံရဲ့သဘောထားကိုထက်တွင်စဉ်းစားရမယ်ဆိုတဲ့1959နှစ်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုကိုးကားပြီး ILO ကအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့မှတ်တမ်းမှာပြောထားပါတယ်။
အမျိုးသမီးတွေလိင်ပိုင်းဆိုင်ရာထိပါစော်ကားခံရမှုကိုဖော်ထုတ်ဆန့်ကျင်တဲ့ Me Too လို့လှုပ်ရှားမှုတွေရှိလာခဲ့ပေမဲ့အမျိုးသမီးတွေအပေါ်ခွဲခြားမှုတွေကို data အချက်လက်တွေနဲ့ခြေရခံကြည့်လိုက်ရင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းတိုးတက်မှုမရှိခဲ့ပဲလူအဖွဲ့အစည်းတွေမှာအမုန်းတရားကနည်းနည်းရှန်ရှန်ရှိနေစေဖြစ်ကြောင်းတနင်္လာနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအခမ်းစာကဖော်ပြပါတယ်ခွဲခြားဘက်လိုက်တဲ့ကျန်းမာရေးရာလူမှုရေးစံနှုန်းတွေကိုကိုင်းတွဲဖြည့်ရှင်းခြင်းမရှိဘဲကျမ်းမာဒန်းတူညီမျှမှုဒါမှမဟုတ်စင်းစဲမပြတ်ဖွံ့ဖြိုးတိုးတက်ရေးပန်းနိုင်တွေကိုရနိုင်မှာမဟုတ်ဘူးလို့လည်းအစင်ခန်းစားကသတိပေးပါတယ်အမျိုးသားနဲ့အမျိုးသမီးနှစ်မျိုးစလုံးမှာခွဲခြားဘက်လိုက်တဲ့ကျမ်းမာရေးရာလူမှုစံနှုန်းတွေကကဘာတဝမ်းမှာရှိနေစေလို့လည်းပြောဆိုထားပါတယ်ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့လေ့လာမှုအရလူ90ရာခိုင်နှုန်းနီးပါးဟာအချက်9ချက်မှာအနည်းဆုံးတစ်ချက်ခွဲခြားဘက်လိုက်မှုရှိနေပါတယ်။ဥပမာကမ္ဘာလူရေရဲ့69ရာခိုင်နှုန်းကအမျိုးသားတွေဟာအမျိုးသမီးတွေထက်နိုင်ငံရေးခေါင်းဆောင်နေရာမှာပိုကောင်းအောင်လုပ်နိုင်တယ်လို့ယုံကြည်စေဖြစ်ပြီး28ရာခိုင်နှုန်းကသာအမျိုးသမီးအမျိုးသားတန်းတူအခွင့်အရေးရရှိဖို့ကဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တယ်လို့ယုံကြည်ထားကြတာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါအရင်ဆုံးတော့ကယင်းနီပြည်နယ်ကယင်းနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီဖွဲ့စည်းတဲ့အကြောင်းကိုတင်ပြပါမယ်ရှင်ကယင်းပြည်နယ်ဒေသအခေါ်ကယင်းနီအခြေဆိုင်နိုင်ငံရေးအဖွဲ့အစည်းတွေဟာစစ်ကောင်စီအုပ်ချုပ်ရေးနဲ့အပြိုင်ကယင်းနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကိုဖွဲ့စည်းလိုက်ကြောင်းမနေ့တနင်္လာနေ့ကတရားဝင်ကြေညာလိုက်ပါတယ် IEC ဟာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေသွားတာမဟုတ်ဘဲကယင်းနီပြည်နယ်အတိုင်းပင်ခံကောင်စီ KSCC ရဲ့လမ်းညွှန်ချက်အတိုင်းဆောင်ရွက်မှာဖြစ်ပြီးဒေသအုပ်ချုပ်ရေးကိုပိုပြီးစနစ်တကျလုပ်ဖို့ရည်ရွယ်တယ်လို့လည်းပြောဆိုထားပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်တင်ပြထားပါတယ်ရှင
်။ကယင်းနီနယ်ဟာအာနာသိန်းစစ်ကောင်စီကိုလက်နက်ကင်ခုခံမှုအားကောင်းတဲ့ဒေသဖြစ်သလိုအခုအချိန်ထိကယင်းနီနယ်မြေအများစုကိုမြန်မာစစ်ကောင်စီကထိန်းချုပ်လို့မရသေးပါဘူး။ရိုက်ကော်မြို့ပေါ်ကလွဲလို့နယ်မြေအတော်များများကိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့တန်ရင်နာလက်နက်ကင်တွေကပိုးပြီးတော့ထိန်းချုပ်ထားနိုင်ပါတယ်။ဒေသအသွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားနေ့စဉ်လိုလိုတိုက်ပွဲတွေရှိနေတာပါ။ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကန်တို့ဦးဆောင်ပြီးကယင်းနီကြားကာလအုပ်ချုပ်ရေးကောင်စီ IEC ကိုဂျွန်လ6ရက်နေ့ကဖွဲ့စည်းခဲ့ပြီးတဲ့နောက်အခုဂျွန်လ12ရက်နေ့မှာတော့တရားဝင်ထုတ်ပြန်လိုက်ပါတယ် IEC ဟာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေတွားတာမဟုတ်ဘဲကယင်းနီပြည်နယ်အတိုင်းပင်ခံကောင်စီ KSCC ရဲ့လမ်းညွှန်ချက်အတိုင်းဆောင်နေတဲ့အကြောင်း IEC ရဲ့တူဥက္ကဋ္ဌခွန်ဗီထူကသတင်းစာရှင်းလင်းပွဲမှာမီဒီယာကိုဖြေကြားသွားပါတယ်
ပြည်ညင်းနဲ့ညီညွတ်အောင်ပြည်ညင်းနဲ့ကိုက်ညီအောင်
ီ policy တွေအားလုံးကိုတော့ KSC ကထိန်းချုပ်ပြီးမှပေါ့နော်ဒီအာနိဥပဒေတွေကိုချမှတ်ထားပေးတာဖြစ်ပါတယ်။နောက်ကျွန်တော်တို့ရဲ့လုံဆောင်မှုတွေကိုလည်းအဆက်မပြတ်ပါတော့။ဒါ policy ပိုင်းဆိုင်ရာထိန်းချုပ်တာဖြစ်ပါတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ပြည်ညင်နဲ့ကန့်ညီအောင်နံပါတ်တိကပေါ့နော် KSC ကဒါထိန်းချုပ်အောင်ပြီးမှပေါ့နော်။သွားနေတဲ့ဟာဖြစ်ပါတယ်ပေါ့နော်။ကျွန်တော်တို့ရဲ့လက်ရှိဖွဲ့စည်းမှုတွေအားလုံးကပေါ့နော်ပြည်ညင်နဲ့တစုံတရာပေါ့နော်ဒီဟိုချိတ်ဆက်မှုရှိပြီးမှပေါ့နော် NUCC ရဲ့လမ်းကြောင်းနဲ့တော်လကောင်းပေါ့နော်ဒါသူဖယ်မှုမရှိသလိုကျွန်တော်တို့အခုလက်ရှိ IAC ဖွဲ့စည်းမှုတွေကလည်းပေါ့နော်ဒါ NUG နဲ့တစုံတရာပေါ့နော်ဒီထက်ကိုတွေ့ဆုံပြီးမှပေါ့နော်ဒီချိတ်ဆက်မှုတွေပေါ့နော်ဒါရှိလာလိမ့်မယ်ပေါ့နော်ကျွန်တော်တို့ရဲ့ဒီနေ့ဖွဲ့စည်းမှုကိုလည်းသမရကြီးကနေပြီးမှပေါ့နော်ဒါဖွင့်အပေးမခွန်းလို့ပေါ့နော်ဒါပြောကြားပေးသလိုကျွန်တော်တို့ရဲ့ Federal ဝန်ကြီးဖက်ကပေါ့နော်ဒါချိတ်ဆက်သွားနိုင်မဲ့အနီလန့်တွေကိုလည်းပေါ့နော် NUG ဖက်ကဒါကျူစားပြီးမှပေါ့နော်ပြင်ဆင်ထားတဲ့အခြေအနေမျိုးရှိပါတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အခုပြည်ညီကနေခွဲထွက်ပြီးမှပေါ့နော်သွားတဲ့အခြေအနေမျိုးမရှိဘူးပြောလို့ရတယ်လို့နောက်နောက်ပေါ့နော်ဒီဟိုဗလဲပြည်ညီထက်ကြော်လုံခဲ့တဲ့အခြေအနေမျိုးရှိခဲ့ရင်လည်း IC ရဲ့အထက်မှာပေါ့နော် KSC ကပို့ပြီးမှပြင်ချောင်းပြီးမှပေါ့နော်ညှိနှိုင်းဆောင်ရွက်တော့ဖို့ရှိပါတယ်ဆိုတဲ့အကြောင်းလည်းကြည့်ကြလို့ပါတယ်ခင်ဗျ
။ကရင်ပြည်ပြည်ချာကာလအုပ်ချုပ်ရေးကောင်စီ IEC ကိုကရင်ပြည်နယ်ထဲမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့တွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်ပြီးမှဖွဲ့စည်းတာလို့ဆိုပါတယ်။စုပေါင်းကောင်းဆောင်မှုတွေနဲ့ကြားကာလပြည်နယ်အစိုးရတည့်ရဲ့အနေနဲ့အုပ်ချုပ်ရေးကိုဖော်ဆောင်ပြီးတော့ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးကဏ္ဍတွေကိုအပြန်အလှန်ထိန်းချုပ်ပြီးတော့ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးကိုကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းပြောသွားပါတယ်။လက်ရှိကရင်ပြည်နယ်မှာရဲတပ်ဖွဲ့အင်အား300လောက်နဲ့ရဲစခန်း9ခုကိုဖွဲ့စည်းထားပြီးဖြစ်တာကြောင့်တရားဥပဒေစိုးမိုးရေးကိစ္စကိုရဲတပ်ဖွဲ့နဲ့အတူဆောင်ရွက်သွားမယ်အကြောင်း IEC ရဲ့တွဥ္ကဋ္ဌခွန်မီထူကအခုလိုပြောပါတယ်
။ကျွန်တော်တို့ပြည်နယ်ရဲ့အသွင်းပါပေါ့နော် CDN လောက်လာပြီးမှအခုဆိုရင်ပြည်နယ်ရဲပေါ့နော်ကျွန်တော်တို့စနစ်ကြဖွဲ့စည်းပြီးမှရဲအင်အား300နီးပါးနဲ့ရဲစခန်း9ခုလောက်ကိုပေါ့နော်ဒါစနစ်ကြဖွဲ့စည်းပြီးမှဒါရက်စီလာခဲ့တဲ့အတွက်ပေါ့နော်ရဲကရဲနဲ့သူတယောက်ပြစမှုရေးကိစ္စတွေကျွန်တော်တို့ဆက်လက်ပြီးမှဆောင်ရွက်ဖို့ရှိပါတယ်။ဒီအပြင်ပေါ့နော်ပညာရေးအတွက်ပေါ့နော်ဒါကျောင်းပေါင်း300ကျော်ပေါ့နော်ဆက်စားမှသူပြီးကလေးတွေပေါ့နော်ကလေးပေါင်း3000ကျော်ရဲ့ပညာရေးတွေကိုကျွန်တော်တို့ရခိုင်နေကပေါ့နော်လှူဆောင်ခဲ့တာရှိပါတယ်။အခုနေ့လည်းဒီပညာရေးတွေကိုပိုအားဆိုင်နိုင်ဖို့အတွက်ဆက်စားမှတွေကိုပိုပန့်ပိုးနိုင်ဖို့အတွက်ကျွန်တော်ပြည်နယ်ဆွေရဖက်ကပေါ့နော်ဒါတောင်းရှိပြီးမှဒီလုပ်ငန်းစဉ်တွေကိုစနစ်တကျလှူဆောင်သွားဖို့ရှိပါတယ်
။တရားဥပဒေစိုးမိုးရေးပညာရေးကျန်းမာရေးလုပ်ငန်းတွေကိုပုံမတိုးတက်အောင်စနစ်တကျလှုပ်ဆောင်သွားမယ်အကြောင်းနဲ့လေချောင်းရံကနေကာကွယ်နိုင်အောင်စစ်ဆောင်ပြည်သူတွေကိုကူညီနိုင်ဖို့အစီအစဉ်ဆောင်ရနေတယ်လို့လည်းပြောဆိုပါတယ်စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းကရင်ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ဟာပထမဦးဆုံးဖြစ်လာတဲ့ဒေသအုပ်ချုပ်ရေးအဖွဲ့အစည်းတစ်ခုဖြစ်ပါတယ်ကျန်းတဲ့ချင်းပြည်နယ်ကရင်ပြည်နယ်တို့မှာလည်းတီလိုကြားကာလအုပ်ချုပ်ရေးကောင်စီဖွဲ့စည်းပြီးတော့ကြေညာနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်
နန်းလောင်တင်ပြပေးခဲ့တာပါရှင်မချိုက်ခင်မှာတော့ကံပလူမှာဆစ်ဆောင်နေတိုးလာတဲ့အခြေအနေကိုနားဆင်ချင်ရဖို့ရှိပါတယ်အခုတော့ညောင်ပင်ကြီးရဲစခန်းတိုက်ခိုက်ခံရမှုနောက်ဆက်တွဲအခြေအနေတွေကိုနားဆင်ချင်ရအောင်ပါမုံရွာတဖက်ကန်ဆလင်းကြီးမြို့နယ်ညောင်ပင်ကြီးရဲစခန်းတိုက်ခိုက်ခံရတဲ့နောက်စစ်ကောင်စီတပ်ကလေကြောင်းကတံပြန်ပစ်ခတ်တာမှာအရသားနှစ်ဦးသေဆုံးတယ်လို့ဒေသရင်းပြည်သူအုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်နေအိမ်တွေမိရှုခံရတာရှိသလိုကြီးရွာထဲမှာစစ်တပ်ကတပ်ဆွဲထားတဲ့အတွက်ဒေသခံတွေနေအိမ်မပြန်နိုင်ကြဘူးလို့လည်းပြောပါတယ်။ညောင်မင်းကြီးရွာအခြေအနေသတင်းပေးပို့ချက်ကိုကိုသားညုံပြောပြပါမယ်ရှင
်။မိုးရွာတစ်ဖက်ကမှရှိတဲ့ညောင်မင်းကြီးကြီးရွာရဲစခန်းကိုဒေသခံကာကွယ်ပူးပေါင်းအဖွဲ့တွေကဂျွန်လ9ရက်နေ့ညနေပိုင်းဝင်ရောက်တိုက်ခိုက်ခဲ့ကြတာပါ။တိုက်ခိုက်ခံပြီးတဲ့နောက်မှာစစ်တပ်ကရဲစခန်းအနီးတစ်ဝိုက်နဲ့ကြီးရွာတွေကိုလေကြောင်းကနေပစ်ခတ်ခဲ့တဲ့အတွက်အရသားနှစ်ဦးသေဆုံးခဲ့ရတယ်ဆိုပြီးတော့ဒေသခံအုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်တိုက်ပွဲဖြစ်တဲ့ဂျွန်လ9ရက်နေ့မှာနေအချို့မိရှုခံခဲ့ရတယ်လို့ဂျွန်လ12ရက်နေ့မနက်ပိုင်းကလည်းနေအိမ်တွေထပ်ပြီးတော့မိရှုခံရတယ်လို့ဆလင်းကြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတူကပြောပါတယ
်ဒေသခံတွေကတော့ကျွန်တော်တို့စကြည့်ကြည့်တဲ့နေရာတော့နေရင်လာတာပေါ့ဆိုလေနေတော့ဒါကျဲတော့ဆိုတော့အဲ့တယောက်ကတော့လေမှန်ပြီးတော့ဒီသွားတယ်နောက်တစ်ယောက်ကလည်းအဲ့အစဟိုအစမှန်ပြီးတော့ဒီတာဗျဟိုမောဆိုးသွားတာပေါ့လေအစမှန်ရင်လည်းမောဆိုးရင်ဒီပါလားစတိုက်ပွဲဖြစ်တဲ့ဒီတိုက်ပွဲဖြစ်တာညနေလောက်ဖြစ်တဲ့ဆိုလို့ရှိရင်ဒီကောင်ဒီညလာပြီးတော့ကြာတော့ဒါမိရှို့သွားရတယ်မိရှို့ပြီးတော့နောက်ရက်ဒီကြာတော့ဒါဘောက်လျှောက်တယ်မိရှို့တော့တာပဲအခုချိန်ဒီဆိုတော့ရှိရတယ်ဒီနေ့ဆိုရင်190လောက်ပါလောက်တယ်
ဒီသက်ကံတွေဟာကြေးရွာထဲမှာစစ်တပ်တပ်ဆွဲထားတဲ့အတွက်နေရမပြတ်နေတာကြောင့်မိလောင်တဲ့နေရင်အရေအတွက်အတိအကျတော့မသိရပါဘူး။ညောင်မင်းကြီးရွာကတူကတော့ပြစ်ခတ်မှုတွေကြောင့်နေရင်မပြန်ရဲသေးတာလို့ပြောပါရတယ်
။ရွာလည်းပြန်မဝင်ရဲသေးဘူး။ခုလည်းပြန်မဝင် ကစ္စည်းလေးတွေပြန်ယူတယ်မင်းတို့ကပြန်ယူတော့ကြတော့အဲဘယူယူမခံမှုပေါ့အဲတနတ်တွေတခိုင်းတိုင်းနဲ့ပြစ်နေတော့ပြန်ထွက်လာခဲ့တယ်ကျမတို့လည်းပြန်ဝင်လို့မရသေးအဝေးတွေမှန်ပြီးတော့အခုကသူတို့အဲပေါ့အဲစစ်သားလေးမရှိတဲ့နေရာနည်းနည်းဝေးတဲ့အဲအိမ်လေးတွေဗာလေးတွေကတော့ပစ္စည်းလေးတွေပြန်ယူပါဘူးတရင်းလေးတွေထောက်အလိုလေးပဲမှန်းမိနေရတာ
ညောင်မင်းကြီးရွာဟာအင်ဂျီ1000နီးပါးရှိတဲ့ကျေးရွာကြီးဖြစ်ပါတယ်ညောင်မင်းကြီးရဲ့စခန်းတက်ခတ်ခါမှုကိုစစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိပေမဲ့ကာကွယ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့စစ်တပ်ဘက်က10ဦးထက်မနည်းသေဆုံးခဲ့ပြီးတော့ကာကွယ်ရေးအဖွဲ့တီဘက်ကလည်း2ဦးသေဆုံးတယ်လို့ဆိုပါတယ်ရဲစခန်းနေရာတချို့ကိုဘီးရှို့ဖျက်ဆီးခဲ့ပြီးတော့လက်နက်တွေလည်းတင်းဆဲရမိခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်စကိုင်းတိုင်းကမ်ပလူမြို့နယ်ထန်းကုန်းတိုက်နယ်တွင်ထန်းကုန်းချေးရွာမှာစစ်ကောင်စီတပ်တွေစခန်းချပြီးလက်နက်အင်အားလူအင်အားဖြည့်တင်းနေတယ်ဆိုတဲ့သတင်းကြောင့်အညစ်တဝိုက်ဒေသခံတွေစိုးရိမ်ပြီးစစ်ရှောင်နေကြပါတယ်။ဇွန်လ10ရက်နဲ့17ရက်နေ့တွေမှာလည်းစစ်ကောင်စီတပ်တွေကထန်းကုန်းတိုက်နယ်အတွင်းကဗိုလ်ရဲကုန်းချေးရွာနဲ့ချက်တင်းတိုက်နယ်ကပေကုန်းရွာတွေကိုဝင်ပြီးတော့မီးရှို့ခဲ့တယ်လို့ဒေသခံတချို့တပ်ဖြတ်ခံရတယ်လို့လည်းဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုရဲမုံပြောပြထားပါတယ်ရှင်။
ကမ်ဘလူမျိုးတောင်ဘက်12မိုင်လောက်အကွာမှာရှိတဲ့ပြူစောတိအဖွဲအားကောင်းတဲ့လဲလှချေရွာကိုဇွန်လ10ရက်နေ့ကဒေသကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။ဒီမနေ့ညကကျွန်တော်ကမ်ဘလူတောင်ဘက်12မိုင်လောက်ကထန်းကုန်းသားရောလဲလှရွာကျွန်တော်တို့ဝင်သိမ်းလိုက်တယ်လေ။လဲလှပြူရောပေါ့အဲ့မှာပြူထိုင်ချပြီးတော့အဲ့မှာစခန်းကိုမီးရှို့လည်းနဲ့အမဒီဒုံဆောင်နေရောကုန်သိသေးရမြည်လည်းနဲ့၃လက်တွေ့ရတယ
်။ဟုတ်
ကဲ့အဲ့ဘက်မှာသူတို့ဟောဝဇိုင်းနဲ့ရန်တန်သူအဲ့ဘက်ကရောပိုလေကုန်းရောမိတက်တင်အဲ့လိုမျိုးတွေတော့စီးတင်းမှမှုတွေဖြစ်နေတယ်။အားလုံး22လုံ
းဒေသကာကွယ်ရေးအဖွဲ့တွေကလဲလှရွာကိုတိုက်ခိုက်ခဲ့တဲ့နောက်စစ်ကောင်စီတပ်ကအနီးဝန်းကျင်ကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့ဇွန်လ17ရက်နေ့မှာပိုသေးကုန်းကျေးရွာကိုလည်းဝင်ရောက်မီးရှို့ခဲ့တာကြောင့်နေအိမ်အနည်းဆုံး22လုံးမီးလောင်ခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စစ်ကောင်စီတပ်တွေဟာလဲလှရွာအနီးထန်းကုန်းရွာမှာစခန်းချပြီးလက်နက်အင်အားလူဝင်အားတွေဖြည့်သိမ်းနေတယ်ဆိုတဲ့သတင်းကြောင့်စစ်ကောင်စီတပ်ကရန်ပြူမှာကိုစိုးရိမ်ပြီးအနီးအနားဒေသခံတွေဟာကျေးရွာတွေကိုစွန့်ခွာသိမ်းရှောင်နေကြရတယ်လို့ကမ်ဘလူတောင်ချန်းကဒေသကာကွယ်ရေးအဖွဲ့ဝင်သူကပြောပါတယ်
။ဒါရွာတွေကိုမိုင်းနကာပြူပြီးတော့ပြည်သူတွေစစ်ရှောင်နေရပေါ့။မိုင်းနမီဆဲရအဲ့နာလေးမှာရှင်ညောင်စင်ညောင်စင်ကြီးပေါ့ညောင်စင်ကြီးဘိုလေကိုစူဘကိုဒိုကို
ဟုတ
်ကဲ့လောလောဆယ်အဲ့နာအမီးဆုံးကျွန်တော်တို့ကဒါလေးရောရှောင်းနေရတယ်အနာလေးကတော့တတိယကြီးရနဲ့အစင်းနေလို့ပေါ့ကျွန်တော်စစ်ကြောင်းထွက်ပြီးဆိုမှဟိုအများနဲ့ရှောင်းအောင်တင်ရတဲ့ခါကျကျွန်တော်တို့ကဟိုအကုန်လုံးတစ်ခါရောက်တဲ့အခါစစ်ကြောင်းနဲ့အမီးဆုံးရောတွေအရင်ဦးအောင်ရှောင်းအဲ့ရနေတစီနေတစီနေရှောင်းရှောင်းသွားရတာ
ဟုတ်
သူတို့ကလည်းဆိုးတယ်ပြီးလဲဆိုရင်တော့အကုန်လုံးတကွင်းလုံးဆောင်ရတာပေါ့ပြီးတော့အဲ့ဒီရွာတွေကိုဒါမိုင်းနေနဲ့အကုန်ကပ်ပြရတာဘာလို့သူတို့ရွာတွေမရှိလို့ဆိုတော့ကျွန်တော်တို့ဒီကကွင်းမှာတော်တော်လေးရွာတွေလည်းကုန်းတော့ဆိုတော့အဲ့လိုဒီဝန်တော်နေတော့နေမန်တိုင်းမှာအကုန်လုံးကပ်ရတာပဲ
ထန်းကုန်းရွာမှာရှိနေတဲ့စစ်ကြောင်းကြောင့်ကမ်ဘလူတောင်ချမ်းဘက်ကကျေးရွာတွေစစ်ပေးရှောင်နေရပြီးလက်ရှိမှာစစ်ရှောင်ဥယျာဉ်ဟာတသောင်းဝန်းကျင်ရှိနိုင်တယ်လို့ဒေသခံတွေနဲ့စစ်ရှောင်ကူညီသူတွေကပြောပါတယ်ဇွန်လ17ရက်နေ့မနက်မှာဇီးကုန်းရွာ MEC တကြားဆက်ဘက်ကလာတဲ့စစ်ကောင်စီစစ်ကြောင်းဟာဖုတ်ကုန်းရွာကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်လာတဲ့နောက်ဒေသခံတချို့တပ်ဖြတ်ခံရတယ်လို့ကမ်ဘလူ KB3 ကာကွယ်တပ်ဖွဲ့ဝင်ကိုဇော်ကပြောပါတယ်
။တရောက်ပင်ကရွာဦးတော့မဝင်နဲ့မဝင်တော့ဘူး။တရောက်ပင်ဘေးကတော့တိုက်တဲတွေမြှို့ပြီးအဲတော့တိုက်ကတယောက်ကိုတတ်သွားတယ်။တက်ပြီးမှအခုဇင်းကိုရောက်လာတယ်။ဇင်းရတိုင်းအခုပြန်ပြီးတော့ဒီကမ်ဘလူဘက်ကိုပြန်ပြီးဥတီပြီးတော့ပြန်ထွက်နေကြအခုအခုစစ်ကြောင်းပြန်ပြီးတော့ထွက်နေတယ်။တည်းရနေကသူတို့ကဒီအရာကတော့ကျွန်တော်တို့ဒီဒီကြားစပတ်ကတိုင်ဝင်လာပြီးတော့မဟုတ်ထုတ်ကုန်းပေါ့ထုတ်ကုန်းရောမနက်ထ၄နာရီလောက်ကိုသူဝင်ပြီးလက်နက်ကြီးနဲ့ပြည့်ဝင်ပြီးတော့အဲထုတ်ကုန်းရောကရွာသား၄ယောက်ဆက်သွားတယ်ကြ
အရက်သားထိကြိုက်တိတ်ဆုံးမှုအတိအကျကိုတော့ဒေတာအတွင်းအခြေအနေတွေကြောင့် VOV ကတိကျအတိပြုဖို့ခက်ခဲတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ထားတာမျိုးမရှိသေးပါဘူး။ကမ်ဘလူခရိုင်အတွင်းမှာဧပြီလကနေမေလအတွင်းအခုချိန်ထိထိုးစစ်တိုက်ပွဲနဲ့လေကြောင်းတိုက်ခိုက်မှုတွေစစ်ကြောင်းမပြတ်ဝင်ရောက်ပြီးနယ်မြေရှင်းခံနေရတာကြောင့်စစ်ရှောင်ဦးရေအရေအတွက်ကတိုးတက်တိုးလာနေပြီးလက်ရှိမှာစစ်ရှောင်အရေအတွက်ဟာ ngadang lao ti shi la ni bi phit de lo sit shan kun ni ye saung ywe pei ni jat du rue ga pyo ba de khmya
ku ye mon tin pya pi kha da phit ba de shin khu ro ukraine se ye tadin da pou sat ba me pi kha de tadin ba atwin ye ka ta phauk khwe phyet khan kha ya de ukraine naing ga atwe tabawa win chin a chi che ti khai mu re blaw ti yin san ya me so ra lila tong tat ni se be phit chaung tabawa pa win chin thain thain ye apwe re ne ku ni pi ye apwe re ga pyo ba de Ukraine နိုင်ငံတောင်ပိုင်းကမြစ်ပေါ်ကရေးချတဲ့ရေကာတာပျက်စီးခဲ့တာကြောင့်ရေလွှမ်းမှုတွေခြုံရပြီးဂေဟစနစ်အကြီးအကျယ်ပျက်စီးခဲ့တယ်လို့ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဆက်ရုံအပေါ်မှာလည်းချင်းချောက်မှုတွေရှိလာပါတယ်။ VOA သတင်းထောက် Arad Arabasiri သတင်းပေးပို့ထားတာကိုကိုငင်းချန်ပြောပြပေးထားပါတယ်ရှင်
။ပြီးခဲ့တဲ့အပတ်က Ukraine နိုင်ငံရုရှားတွေသိမ်းပိုက်ထားတဲ့ဘက် Dnipro မြစ်ပေါ်ကဆိုဗီယက်ပြည်ထောင်စုခေတ်ကတိဆောက်ခဲ့တဲ့ကာကိုဗာကာရေကာတာဖျက်ဆီးခံရပြီးကျိုးပေါက်သွားခဲ့တာကြောင့်မြို့ရွာတွေထဲရေတွေတလဟောစီးဝင်ခဲ့ပါတယ်။ဒီရေကာတာကျိုးပေါက်မှုဟာရုရှားနဲ့ယူကရိန်းတပ်တွေဟိုဘက်ဒီဘက်လက်ညှိုးထိုးဆွဆွဲနေကြပါတယ်။ဒီရေကာတာကျိုးပေါက်မှုဟာရုရှားရဲ့တမင်ဖျက်ဆီးတဲ့လုပ်ရဲလို့အမေရိကန်ထောက်လှမ်းရေးသုံးသပ်သူတွေပြောဆိုတာကိုနယူးယောက်တိုင်းသတင်းစာမှာဖော်ပြပါတယ်။နှစ်ဖက်အငြင်းပွားနေတဲ့ရေကာတာရေလွှမ်းမှုတွေကနေဒေသတွင်းလူနေအိမ်ခြေတွေနဲ့စမ်းမှုလုပ်ငန်းတွေကဆုံးပြစ်ပစ္စည်းတွေမျောပါလာပါတယ်။ရေလွှမ်းမှုကြောင့်ဒေတာရင်းဂေဟာစနစ်တစ်ခုလုံးပျက်စီးသွားနိုင်တယ်လို့ယူကရိန်းရဲ့မြေမျက်နှာသွင်းပြင်ကိုပြောင်းလဲသွားစေနိုင်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကပြောဆိုနေပါတယ
်
။အကျိုးဆက်ကိုကျမတို့သားသမီးတွေမြေမြစ်တွေထိခိုက်ရမှာပါ။ခြာနိုဘိုင်းနျူကလ িয়ার ဓာတ်ပေါင်းဖိုထိခိုက်ပျက်စီးမှုပောက်ကွဲမှုရဲ့အကျိုးဆက်ကိုအခုကျမတို့အခုရင်ဆိုင်နေရတယ်လို့ပေါ့။
1986ခုနှစ်ဧပြီလကချာနိုဘိုင်းနျူကလ িয়ার ဓာတ်ပေါင်းပုံအမှတ်လေးပောက်ကွဲပျက်စီးခဲ့ပါတယ်။ကုလသမဂ္ဂနျူကလ িয়ার ရေဒီယိုတတိကျတက်ရောက်မှုဆိုင်ရာသိပ္ပံကော်မတီရဲ့အဆိုအရလူပေါင်း3သိန်းခွဲလောက်ဘေးကင်းရာထွက်ပြေးခဲ့ရပြီးတချို့ကတော့ကင်ဆာရောဂါနဲ့ရေဒီယိုတတိကျအဆိပ်သင့်နာတွေကိုခံစားခဲ့ရပါတယ်။ချာနိုဘိုင်းနျူကလ িয়ার ဓာတ်ပေါင်းပုံပောက်ကွဲမှုကြောင့်သဘာဝပတ်ဝန်းကျင်နဲ့အစားအသောက်ပေးဝင်မှုပုံစံတွေနှိမ့်နဲ့ချီပြောင်းလဲသွားစေခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။အခုလဲဆယ်ကျိုးပေါက်ပြီးရေတွေအကြီးအကျယ်လွှမ်းမိုးတာကြောင့်ယူကရိန်းရဲ့တမိုင်းမှာနောက်တစ်ကြိမ်ဘေးအန္တရာယ်ဆိုးကြီးကိုထပ်ကြုံလာရမှာကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကသတိပေးနေပါတယ်။အစိမ့်သင့်မိသားရေတွေကြောင့်ဒေတာရင်းဂေဟာစနစ်ကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့သတိပေးတာပါ
။ဒီဒေတာကငှက်မျိုးစိတ်တွေပေါင်းစုံကျင့်လဲကျက်စားရနေရမှာနောက်ထပ်9နှစ်10နှစ်လောက်ရေတွေရော့ကျသွားတဲ့အချိန်ဒီငှက်တွေကသူတို့အတိုက်တွေပြန်ဆောက်ကောင်းဆောက်လာနိုင်ပါတယ်။ဘာပဲဖြစ်ဖြစ်ဂေဟာစနစ်ဖျက်ဆီးခံလိုက်ရပြီဖြစ်တဲ့အတွက်ကျမတို့နေမြေထဲမှာတခြားဘယ်မှမရှိတဲ့တဲတောင်ဂေဟာစနစ်ပြန်ရနိုင်မှုပြန်တွေ့နိုင်မှုဆိုတာကတော့ဆယ်စုနှစ်နဲ့ချီပြီးကြာပါလိမ့်မယ်
။ကာကိုဗာကာရေကာတာအောက်ဖက်ယူကရိန်းနိုင်ငံခါဆန်မြို့ဟာလုံးဝရေအောက်ကိုရောက်သွားပြီဖြစ်ပါတယ်။လက်တလောစိုးရိမ်ပူပန်ရမယ့်အထက်ကလူ2သိန်းခွဲလောက်အတွက်တောက်ရည်တန်အရေးပေါ်လိုအပ်နေပါတယ်။ရေရှည်သဘာဝပတ်ဝန်းကျင်ထိခိုက်မှာထက်အရေးပေါ်ပိုပြီးစိုးရိမ်နေရတာပါ။ကျွမ်းကျင်သူတွေကတော့ရေကာတာပောက်ကွဲပျက်စီးမှုကြောင့်ထိခိုက်မှုအန္တရာယ်တွေပိုပြီးကြီးလာမယ်လို့ပြောပါတယ်။ရေကာတာဟာရုရှားသိမ်းယူထားတဲ့ခရိုင်းမီးယားကျွန်းဆယ်အတွက်ရေပေးဝင်နေတဲ့ကာကိုဗာရေအားလျှပ်စစ်ဆက်ရုံရဲ့အစိပ်ပိုင်းတစ်ခုတည်းတည်းမဟုတ်ပါဘူး။ဥရောပရဲ့အကြီးဆုံးဇပိုရီရှားနျူကလ িয়ার ဓာတ်ပိတ်ဆက်ရုံအတွက်ရေနဲ့လျှပ်စစ်ကိုလည်းပေးပို့နေတာဖြစ်ပါတယ်ခင်ဗျာ။
ကိုငင်းချက်ပါရှင်တောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOE American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDOT 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်ထောင်တွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American အတန်ရဲ့ဇွန်လ23ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မြန်မာခင်မှာတော့စီးပွားရေးနဲ့လူမှုရှုခင်းသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြားရဖို့ရှိပါတယ်အခုရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းတစ်ခုကိုနားဆင်ကြားရအောင်ပါထိုင်းနိုင်ငံမှာမေလ14ရက်နေ့ကနောက်ဆုံးကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးမှာစစ်တပ်ကလွှမ်းမိုးထားရကနေစစ်မှန်တဲ့ဒီမိုကရေစီစနစ်ကိုကူးပြောင်းမဲ့အရေးပါတဲ့ရွေးကောက်ပွဲအဖြစ်အများစုကရှုမြင်သုံးသပ်ကြပါတယ်။ဒီရွေးကောက်ပွဲမှာမြန်မာနယ်ပေါ်ကထိုင်းနိုင်ငံသားအတော်များများလည်းဝင်ရောက်ရှင်းပြန်ခဲ့ကြတာပါ။ Thai San Thai Party ရဲ့ကိုယ်စားလှယ်လောင်းလည်းဖြစ်ပါတီပြောခွင့်ရလည်းဖြစ်တဲ့ထီရာရန်ချရွန်ကိုကိုဇော်ဝင်းလိုင်ကဘန်ကောက်မြို့တော်မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်။
မေလ၁၄ရက်နေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံအထွေထွေရွေးကောက်ပွဲမှာအတိုက်ခံဒီမိုကရက်ပါတီတွေကအပြတ်အသတ်အနိုင်ရလိုက်ပါတယ်။အာနာသိန်းစစ်ကောင်းဆောင်ဟောင်းလက်ရှိဝန်ကြီးချုပ်ပရာယုတ်ချောင်းအိုချာနဲ့စစ်တပ်တပိုင်းအုပ်ချုပ်ရေးကိုမလိုလားဘူးဆိုတာကိုထိုင်းပြည်သူတွေကပြက်ပြက်သားသားဆန္ဒဖော်ထုတ်ပြသလိုက်တာလည်းဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာစစ်အုပ်ချုပ်ရေးကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းပေးမယ့်ရွေးကောက်ပွဲဖြစ်တယ်လို့နိုင်ငံရေးပါတီတွေကမဲဆွဲစည်းရုံးခဲ့သလိုထိုင်းမဲဆန္ဒရှင်တွေကိုနိုင်ကလည်းတခက်နဲ့ထောက်ခံအားပေးခဲ့ကြတာပါဒီရွေးကောက်ပွဲမှာအတိုက်ခံပါတီတွေဘက်ကလူငယ်ကောင်းဆောင်တွေအများအပြားပေါ်ထွက်လာခဲ့ပါတယ်အောက်လွတ်တော်အမတ်900အတွက်ပါတီပေါင်း20နီးပါးကဝင်ရောက်ရှင်ပြိုင်ကြတာမှာလူငယ်ကောင်းဆောင်ဖိထာလင်ဂျန်ရန္ဒဦးဆောင်တဲ့ Move Forward ပါတီကအမတ်နေရာအများဆုံးအနိုင်ရပြီးတခြား9ပါတီနဲ့အတူညွန်ပေါင်းအစိုးရဖွဲ့ဖို့ပြင်ဆင်နေပါတယ်ညွန်ပေါင်းအစိုးရတစ်ဖွဲ့ဖို့သဘောတူထားကြတဲ့ရွေးကောက်ပွဲနိုင်ပါတီ၈ခုထဲကတစ်ခုကတော့အမတ်နေရာ6နေရာအနိုင်ရထားတဲ့ထိုင်းစံထိုင်းပါတီဖြစ်ပါတယ်။ပါတီရဲ့အောက်လွှတ်တော်ကိုယ်စားလှယ်လောင်းလည်းဖြစ်ပါတီပြောခွင့်ရအမျိုးသမီးလည်းဖြစ်တဲ့ထီတာရင်ခြာတော့ဟာမြန်မာနယ်ပွားထိုင်းနိုင်ငံသူတဦးဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာဒီမိုကရေစီအတွက်အောင်ပွဲတစ်ခုလို့သူ့အနေနဲ့ယူဆကြအောင်ထီတာရင်ခြာတော့ကပြောပါတယ
်။ I think to me you view the election that just happened is a big victory for democracy.
အခုပြီးသွားတဲ့ရွေးကောက်ပွဲဟာတကယ်တော့ဒီမိုကရေစီအတွက်အောင်ပွဲတစ်ခုဖြစ်နေမြင်ကြည့်လို့ရပါရဲ့ထိုင်းနိုင်ငံကိုကြီးလိုက်မယ်ဆိုရင်ဒီမိုကရေစီဘက်တော်သားတွေနဲ့စစ်တပ်တို့တစ်ဖက်စီပြိုင်နေကြတာကိုတွေ့ရပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ကပဲဒီစစ်အာဏာသိမ်းခဲ့တယ်ကျွန်မအခုအသက်30ကျော်ရှိလာတဲ့အချိန်မှာစစ်တပ်ကအာဏာသိမ်းတာ3ချိန်ကြုံခဲ့ရပြီပါပဲဒါကလူတစ်ယောက်ရဲ့တက်တမ်းမှာတော်တော်များပါတယ်ဒါကြောင့်မလို့ဒီရွေးကောက်ပွဲဟာတကယ့်ကိုကြီးမားတဲ့အောင်မြင်မှုပါအောက်လွတ်တော်အမတ်နေရာအများစုတွေဒီမိုကရက်တစ်ပါတီကတောင်ပြိုကမ်းပြိုအပြတ်အသတ်နိုင်ရခဲ့တာကိုတွေ့ရပါတယ်။ဒီမိုကရေစီစနစ်ဆက်လက်ပြီးတော့ရှင်သန်ပြီးတော့အောင်မြင်မှုတွေရရှိနေတာမြင်တွေ့ပြီးတော့ကိုယ်တိုင်ဖြတ်တန်းလိုက်ရတာကကျမအတွက်တကယ့်ကိုကြီးမားတဲ့အတွေ့အကြုံကြီးတစ်ခုပါ
။ထီတာဟာမြန်မာနိုင်ငံကနေထိုင်းနိုင်ငံဘက်ကိုမိသားစုနဲ့အတူထွက်ပြေးလာတဲ့လာဟုတိုင်းရင်သားဒုက္ခသည်ဖခင်နဲ့ထိုင်းလူမျိုးမိခင်တို့ကမွေးဖွားပေါက်ဖွားလာသူဖြစ်တာကြောင့်တနည်းအားဖြင့်ထိုင်းမြန်မာကာဗျာတူဖြစ်ပါတယ်။ထီတာရဲ့မိသားစုနောက်ကျောင်းလေးကိုကျွန်တော်တို့ကိုပြောပြပေးပါအောင်ခင်ဗျ
။ So my father was a refugee from Myanmar who came to Thailand.
ကျွန်မဖေဖေကလွန်ခဲ့တဲ့260လောက်ကမြန်မာနိုင်ငံရှမ်းပြည်နယ်ကနေပြောဒီထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်တူပါ။အဲ့ချိန်တုန်းကမြန်မာနိုင်ငံကလည်းစစ်အုပ်ချုပ်မှုအောက်မှာစားရောက်နေတဲ့အချိန်ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီမိသားစုလည်းထိုင်းနိုင်ငံဘက်ကိုထွက်လာခဲ့တာပါ။ကျမအဖေကလာဟုတိုင်းရင်သားမျိုးပါမြန်မာတော့မဟုတ်ပါဘူးလာဟုတိုင်းရင်သားတွေကဒီမြန်မာနိုင်ငံမှာလည်းရှိကြတယ်လို့မျိုးထိုင်းနိုင်ငံမြောက်ပိုင်းမှာလည်းရှိပါတယ်ကျမအဖေနဲ့မိသားစုဒီထိုင်းနိုင်ငံချင်းရိုင်ကိုရောက်လာပြီးတော့ခုချိန်ထိလည်းကျမအဖေကအိမ်မှာပဲနေပါတယ်ကျမလည်းချင်းရိုင်မှာပဲနေမွေးရပါဘန်ကောက်ကိုရောနောက်ပိုင်းမှာကြောင်းတက်ဖို့တက်လာခဲ့တာပ
ါ So do you see any similarity
ထိုင်းနိုင်ငံမှာဆိုရင်အခု2014ခုနှစ်ကအာဏာသိမ်းထားတဲ့စစ်ဗိုလ်ချုပ်ကပဲအယက်သားအသွင်ပြောင်းပြီးဝန်ကြီးချုပ်အဖြစ်နဲ့အုပ်ချုပ်နေတယ်။အခုနောက်ဆုံးကျင်းပခဲ့တဲ့မေလ14ရက်နေ့ရွေးကောက်ပွဲမှာစစ်အုပ်စုကြောရနောက်ခံပေးထားတဲ့ပါတီတွေအပြတ်အသတ်ရှုံးနေခဲ့တယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့အာဏာသိမ်းထားတဲ့စစ်တပ်ကအုပ်ချုပ်နေသေးပဲဖြစ်ပါတယ်။ဒါကြောင့်လဲဒီမိုကရေစီအင်အားစုတွေနိုင်ပြီးမြန်မာဒီမိုကရေစီအရေးလှုပ်ရှားမှုအတွက်လဲအထောက်အကူပြုမယ်ဆိုတဲ့မျှော်လင့်ချက်တွေမြန်မာတွေကြားမှာရှိခဲ့ကြပါတယ်။နိုင်ငံကြီးမှာစစ်တပ်ကဝင်ရောက်ချက်လဲပြီးလဝကြီးအုပ်ထားတဲ့အချက်အပါအဝင်ထိုင်းနဲ့မြန်မာကြားမှာတူညီတဲ့အကြောင်းအရာတွေရှိနေတယ်လို့မြင်မိပါသလားခင်ဗျ
Do you see any similarity between two countries?
I think there are both similarities and differences. In terms of what's most similar is I think we are both, you know, in terms of countries.
နာနိုင်ငံသားမှာတူညီတာတွေရောမတူညီတာတွေရောရှိပါတယ်။တူညီတဲ့အချက်တွေကိုကြည့်မယ်ဆိုရင်စစ်တပ်ကအကြိမ်ကြိမ်အာဏာသိမ်းတာနောက်ပြီးတော့နိုင်ငံရေးမှာစစ်တပ်ကပဲလက်ဝကြီးအုပ်ထားတာလူထုရဲ့ကြီးပွားတိုးတက်ရေးကိုသူတို့ကပဲချေလှယ်တာတွေပေါ့လေ။ထိုင်းနိုင်ငံကလည်းအခုကျမတို့ရဲ့စကားထိုင်ပြောနေတဲ့အချိန်အထိစစ်ဆိုးရအုပ်ချုပ်မှုအောက်မှာပဲရှိပါသေးတယ်။မတူတဲ့အချက်တွေကိုကြည့်မယ်ဆိုရင်တော့လူထုရဲ့ဒီမိုကရေစီနဲ့လွတ်လပ်မှုကိုလိုလားတဲ့ဆန္ဒပြောနိုင်ငံတစ်ခုအတွက်အခြေခံအချက်ဖြစ်တဲ့ကိုယ့်ကိုအုပ်ချုပ်တဲ့အစိုးရကိုရွေးချယ်ပိုင်ခွင့်နောက်ပြီးတော့လွတ်လပ်စွာရွေးချယ်ပိုင်ခွင့်ဒါကိုငါတို့လိုချင်တယ်ဆိုတဲ့ရွေးချယ်ပိုင်ခွင့်စတဲ့အခြေခံအချက်တွေမှာကြောချတာတွေ့ရပါတယ
် Do you think ခန္ဓာငါဟာလက်ရှိမှာရွေးကောက်ပွဲပြီးကစားဆိုပေမဲ့ပါတီတစ်ခုတည်းကအစိုးရဖွဲ့နိုင်လောက်တဲ့အမှတ်နေရာကိုအနိုင်မရတာကြောင့်ညွန်ပေါင်းအစိုးရဖွဲ့ဖို့ပြင်ဆင်နေတဲ့အချိန်ကြာကာလလိုမျိုးဖြစ်နေပါတယ်တကယ်လို့များညွန်ပေါင်းအစိုးရအသည့်ဖွဲ့လိုက်နိုင်ပြီဆိုရင်မြန်မာနိုင်ငံကဒီမိုကရေစီလှုပ်ရှားမှုကိုထိုင်းနိုင်ငံအနေနဲ့တနည်းနည်းနဲ့ကူညီပေးနိုင်လိမ့်မယ်လို့ယူဆပါသလား
I think you look at it in a different dimensions right
ကျွန်မထင်တာရှုထောင့်မျိုးစုံကနေကြည့်ဖို့လိုမယ်ထင်ပါတယ်ပထမဆုံးအနေနဲ့ဒီရွေးကောက်ပွဲရအတွက်ရလဒ်ကိုကြည့်မယ်ဆိုတော့အခုအချိန်ထိဆိုရင်လာအိုနိုင်ငံကလူငယ်တွေလည်းထိုင်းလူမျိုးပဲဒီမိုကရေစီရှိတာနောက်ပြီးတော့အတွေ့အခေါ်သည်ရှိတဲ့လူငယ်တွေကဥဆောင်တာကိုလိုလားကြောင်ထွက်ပြီးတော့ဆန္ဒဖော်ထုတ်ကြပါတယ်။ဒေသတွေမှာအဲ့လိုမျိုးအကျိုးသက်ရောက်မှုတွေချက်ချင်းဖြစ်ပေါ်စေပါတယ်။အိနီးချင်းနိုင်ငံမှာဖြစ်နေတာကိုကြည့်ပြီးတော့ငါတို့လည်းဒါမျိုးလိုချင်သလားဒါကငါတို့အတွက်ကောင်းသလားဆိုတဲ့မေးခွန်းတွေထုတ်ကြရမှာပါ။ဒါမဲ့လည်းဂျောင်းဝင်ဆောင်ရွက်ရေးဆိုတဲ့ကိစ္စမျိုးကြတော့နိုင်ငံတကာဥပဒေတွေတဘာနိုင်ငံရဲ့ပြည်တွင်းကိုဝင်ရောက်ပြီးတော့မဆွတ်ဖက်ရဘူးဆိုတဲ့အာဆီယံရဲ့ချက်တာရာလည်းရှိနေပါတယ်။ဒါပေမဲ့လည်းဒီလူခွင့်ချိုးဖောက်မှုလိုမျိုးအကြမ်းဖက်မှုတွေနဲ့ပတ်သက်လာရင်တော့ထိုင်းနိုင်ငံအနေနဲ့ပို့ပြီးတော့လှုပ်ဆောင်မှုလိုမျိုးလို့ကျွန်မထင်ပါတယ်။ဥမာအဖြစ်ဆိုရင်မြန်မာနိုင်ငံမှာဘုံတွေကျဲတာနောက်ပြီးလူတွေတော်တော်များများသေချေနေကြတာတွေကဆေးရုံတို့ကျွလွန်တာထက်ပို့ပြီးတော့လွန်နေပြီလို့ကျွန်မထင်ပါတယ်။ဒီလိုအခြေအနေမျိုးမှာထိုင်းဆိုရအနေနဲ့ပို့ပြီးတော့လှုပ်ပေးပို့တော့လှုပ်ရတယ်လို့ကျွန်မထင်ပါတယ်
။ Shall we see if coalition government materializes?
တကယ်လို့အခုစီစဉ်ထားတဲ့အတိုင်းညွန်ပေါင်းအစိုးရသစ်တာဖွဲ့ပစ်ခဲ့မယ်ဆိုရင်မြန်မာရွှေပြောင်းအလုပ်သမားတွေအပေါ်ထိုင်းအစိုးရကထားတဲ့သဘောထားပျော့ပြောင်းတဲ့ဘက်ကိုပြောင်းလဲလာတာမျိုးဖြစ်လာနိုင်မလားအထူးသဖြင့်ထိုင်းနိုင်ငံမှာမွေးကြတဲ့ရွှေပြောင်းအလုပ်သမားတွေရဲ့ကလေးတွေဒီမှာပညာသင်ကြားခွင့်ရတာမျိုးဖြစ်လာနိုင်မှာမလားခင်ဗ
ျ It's not something that we have discussed yet so I cannot speak on behalf of the new government
ဒီကိစ္စကကျွန်တော်မဆွေးနွေးရသေးတဲ့အကြောင်းအရာဖြစ်နေလို့အစိုးရအသစ်ကိုစားကျွန်မအနေနဲ့ပြောလို့တော့မရပါဘူးဒါပေမဲ့ကျွန်တော်ရဲ့အတွေ့အခေါ်ကဒီမိုကရေစီဝါဒပေါ်မှာခြေခံထားတာဖြစ်ပါတယ်ကျွန်တော်ရဲ့လူမှုအတိုင်းအဝိုင်းကိုပို့ပြီးတော့ကောင်းမွန်တိုးတက်စေခြင်းလို့ပြောထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမှာရောက်နေကြပြီးတော့သူတို့ကအင်ရှင်နိုင်ငံရဲ့လူမှုအတိုင်းအဝိုင်းကိုလည်းတစ်ဖက်တစ်လမ်းကကူညီထောက်ပံ့ပေးနေတဲ့ဒီရွှေပြောင်းအလုပ်သမားတွေဒုက္ခသည်တွေကိုကူညီပေးဖို့ကိစ္စကအစိုးရအသစ်လက်ထက်မှာဆွေးနွေးလို့ရမယ်လို့ကျွန်မထင်ပါတယ်
So can we at least hope
ထိတာဟာကိုယ်တိုင်ကလည်းဒုက္ခသည်မိသားစုကဆင်းသက်လာတယ်။နောက်ညွန်ပေါင်းအစိုးရအသစ်ဖွဲ့မဲ့အထက်မှာကိုယ်တိုင်ပါဝင်ဖို့ရှိနေတယ်ဆိုတော့ရွှေပြောင်းအလုပ်သမားတွေနဲ့မြန်မာပြည်ကရောက်နေကြတဲ့ဒုက္ခသည်တွေအတွက်အ ਨੇ ဆုံးအဆင့်ညွန်ပေါင်းအစိုးရကတခုခုလှုပ်ပေးနိုင်အောင်တိုက်တွန်းလှုပ်ဆောင်သွားမယ်လို့မျှော်လင့်လို့ရနိုင်ပါမလားခင်ဗျ
It is my intention to so something I have been advocating for you look at
ကျမအနေနဲ့လည်းဒီကိစ္စကိုလှုပ်ဆောင်သွားဖို့ရည်ရထားပါတယ်။ကျမအရင်ကပါဝင်လှုပ်ဆောင်ခဲ့တဲ့နိုင်ငံသားရေး policy ဆိုင်ရာကိစ္စတွေကိုလေ့လာပြီးကြည့်မယ်ဆိုရင်အဲ့ဒီအကြောင်းအရာကိုတွေးနိုင်မှာဖြစ်ပါတယ်။ကျမအနေနဲ့နောက်တက်လာမယ့်အစိုးရအသစ်ကိုစားအခုချိန်မှာမပြောနိုင်သေးပေမဲ့လည်းဒီလူမှုအတိုင်းဝန်တိုးတက်ကောင်းမွန်အောင်လှုပ်ဆောင်ကြမယ်ဆိုတာအခြေခံမူဝါဒကိုသဘောတူထားပြီးတော့ဖြစ်မယ်ဆိုရင်ဒီကိစ္စကမလုံနိုင်စရာမရှိဘူးလို့ကျမထင်တယ်။အထူးသဖြင့်မြန်မာနိုင်ငံတွင်းကအခြေအနေတွေကိုပို့ပြီးတော့စိုးလာနေတဲ့အချိန်မှာတခုခုတော့လုပ်ပေးရမယ့်တာဝန်ရှိပါတယ်။ပထဝီဝင်အနေထားရဆိုလဲနှိမ့်ဆက်မှုရှိနေတဲ့အတွက်ကျွန်တော်တို့အနေနဲ့ပို့ပြီးတော့လုပ်ပေးရမယ့်တာဝန်ရှိပါတယ်။အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်လာအောင်လို့ထိုင်းနိုင်ငံကနေဖိအားပေးလှုပ်ဆောင်တာမတွေ့ရပါဘူး။နောက်တခြားကိစ္စရပ်တွေမှာလည်းဒီမြန်မာနိုင်ငံအတွက်ကျွန်တော်တို့အများကြီးလုပ်ပေးတင်တယ်လို့ထင်ပါတယ်
။ဖခင်ကိုယ်တိုင်ကလည်းထိုင်းနိုင်ငံကိုဒုက္ခသည်အဖြစ်နဲ့ရောက်ရှိလာခဲ့တာကြောင့်ငယ်စဉ်ကတည်းကချွတ်တဲစွာနေထိုင်ခဲ့ရပေမဲ့ပညာရဲ့တန်ဖိုးကိုအလေးထားပြီးကြိုးစားခဲ့တာကြောင့် scholarship ပညာသင်စုတွေအဆင့်ဆင့်ရရှိပြီးနောက်ဆုံးမှာကမ္ဘာကျော်အင်္ဂလန်နိုင်ငံက Oxford တက္ကသိုလ်မှာမဟာဘွဲ့ကိုပညာသင်စုနယ်ပဲတက်ခွင့်ရခဲ့ပါတယ်။သူမကိုယ်တိုင်လည်းတစ်ချိန်ကစိတ်ပျက်အားငယ်မလို့ဖြစ်ခဲ့ဖို့ပေမဲ့မျှော်လင့်ချက်တွေပြမသွားဘဲဆက်လက်ကြိုးစားလှုပ်ဆောင်ခဲ့တာကြောင့်ဒီအခြေအနေကိုရောက်လာခဲ့တာဖြစ်ပြီး ထဏငါပါဝင်နိုင်ငံတကာမှာရောက်နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေနဲ့ဒီမိုကရေစီအရေးတိုက်ပွဲဝင်နေကြသူတွေအတွက်လည်းစိတ်ပြတ်အားမငယ်ကြဖို့သူကအခုလိုတိုက်တွန်းပြောကြားခဲ့ပါတယ
် Yeah, I would say firstly don't give up hope. You know, I did not think that I would live one day to see democracy flourishing in Thailand either.
ပထမဆုံးအနေနဲ့မျှော်လင့်ချက်တွေကိုပျောက်ပြယ်မသွားကြပါနဲ့လို့ကျွန်မပြောချင်ပါတယ်။ထိုင်းနိုင်ငံမှာခုလိုမျိုးဒီမိုကရေစီစနစ်ထွန်းကားလာတဲ့နေ့ကိုမြင်ရလိမ့်မယ်လို့ကျွန်မလည်းအစောပိုင်းတော့မထင်မိပါဘူး။ကျွန်မကိုယ်တိုင်လည်းအစောပိုင်းကတော်တော်လေးစိတ်ပျက်ခဲ့မိဘူးလေ။ဒါကြောင့်မလို့စိတ်တက်မကြပါနဲ့လို့အရင်ပြောချင်ပါတယ်။ဒုတိယအနေနဲ့ကျွန်မပြောချင်တာကကျွန်မကိုယ်တိုင်လည်းအခွင့်အရေးတွေရခဲ့တာကြောင့်ခုလိုမျိုးအောင်မြင်မှုတွေရှိခဲ့တာပါ။ဒါကြောင့်မလို့ချင်းရိုင်မှာပဲဖြစ်ဖြစ်ဒီမြန်မာနိုင်ငံထဲမှာပဲဖြစ်ဖြစ်နေဆက်ဒေတာမှာပဲဖြစ်ဖြစ်ကဘာပဲနေရာမှာပဲဖြစ်ဖြစ်ပေါ့လေနောက်မှာရှိနေတဲ့သူတွေကိုကူညီပေးရမယ်တောင်းရင်ကျွန်မမှရှိပါတယ်အားလုံးတန်းတူညီများရှိတဲ့လူတွေအတွက်အခွင့်အလမ်းပို့ပြီးရှိတဲ့လူမှုဘဝဖြစ်လာအောင်လို့ကျွန်မစူးစမ်းပြီးတော့လှုပ်ဆောင်ထားဖို့ဆုံးဖြတ်ထားပါရင်အစိုးရအသင်းအနေနဲ့မြန်မာပါဝင်ဒုက္ခသည်တိုင်းကိုကောင်းကောင်းမွန်မွန်သူတို့ရာသင့်တဲ့အခွင့်အရေးတွေနဲ့ညီဆက်ဆံတာကိုမြင်ကျင်ပါရရှင်အထူးသဖြင့်မျှော်လင့်ချက်တွေပြတ်မသွားကြပါနဲ့လို့ပြောချင်ပါတယ
်anywhere that they wish to be but for sure don't give up hope
tita ha tuma bwa ko a na jet 3 ku ne sa ka ya da phit de lo lu re ko a mye pyo le shi de lo so ba de number 1 che ka ra pha kin phit tu ha dukha de phit kha da chaung lu da ti yau ye a che kan ya pan ngwe ne song shon pi nang ngam me bwa ne ni ka ya de mi ba ka ni pao phwa la da number 2 che ka ra a ri lo dukha de pha kin ga mwe phwa la de a twet ngwe che ma pi song chu de de bwa ne chi pyin la ka ya da chaung လူမှုအတိုင်းဝိုင်းမှာမဝင်ဆန့်တာနဲ့နံပါတ်3အချက်ကတော့မိန်းကလေးဖြစ်နေတာအမျိုးသမီးဖြစ်တဲ့အတွက်ဘယ်လူမှုအတိုင်းဝိုင်းမှာပဲဖြစ်ဖြစ်အရာရာမှာအမျိုးသားတွေရဲ့နောက်မှာရှိနေတဲ့အချက်တွေဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့လွတ်တော်တက်တန်းအတွင်းထိုင်းနိုင်ငံမှာရွေးကောက်တင်မြှောက်ခံခဲ့ရတဲ့အမျိုးသမီးအမအရေးအတွက်ဟာ14ရာခိုင်နှုန်းပဲရှိတယ်လို့ဆိုပါတယ်ဒါကြောင့်လဲထိုင်းနိုင်ငံရဲ့လောကထဲဝင်ပြီးလွတ်တော်မှာအမျိုးသမီးတွေရဲ့အတန်ကိုကိုစားပြုနိုင်အောင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တာဖြစ်တယ်လို့ထိတာကပြောပါတယ်။သူမကိုယ်တိုင်ကလည်းအမျိုးသမီးတန်းတူအခွင့်အရေးအတွက်ထိုင်းနိုင်ငံမှာတက်နိုင်တဲ့လောက်စူးစမ်းလှုပ်ဆောင်နေသူတဦးဖြစ်ပါတယ်ခင်ဗျာ
။ကိုစောဝင်းလိုက်တွေ့ဆုံမင်းမြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။လုံခြုံရေးတင်းကျပ်လာတဲ့တရုတ်နဲ့ထိုင်းနိုင်ငံဘက်မှာမက်တာအက်ဖက်တမင်းမှုရစေဝါဖန်စီရမိမှုရောကြလာပြီးမြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့2022ခုနှစ်အတွင်း ICE လို့ခေါ်တဲ့ Crystal Meth မှုရစေဝါစေတံပို့ပြီးတော့ဖန်စီရမိခဲ့တယ်လို့ကုလသမဂ္ဂမှုရစေဝါနဲ့ရာဆွေးမှုဆိုင်ရာရုံး UNODC ရဲ့နှစ်ပတ်လည်အစီအခံစာကဖော်ပြပါတယ်မန္တလေးမှာအများဆုံးဖမ်းမိပြီးရှမ်းပြည်နယ်တွင်ဖမ်းမိမှုကတော့တိတိတသားကျဆင်းသွားတယ်လို့လည်းထောက်ပြထားပါတယ်နားဆင်ကြပါရှင်ဒီရုံးနယ်ထိုင်းနိုင်ငံကုန်းလန်းချောင်းမှာလုံခြုံရေးတင်းကျပ်လာတာကြောင့်ဆီယနာသိမ်းမြန်မာနိုင်ငံအရှေ့မြောက်ပိုင်းရှမ်းပြည်နယ်တွင်မက်သက်ဖက်တမင်းမှုရစေဝါတွေကိုရေလန်းကနေမှောက်ခိုကူးနေကြကြောင်းကုလသမဂ္ဂမှုရစေဝါနဲ့ရာဆွေးမှုဆိုင်ရာယုံ UNODC ကနှစ်ပတ်လည်အစီအခံစာမှာထောက်ပြထားပါတယ်။ Jeremy Douglas ကတော့အရှိတောင်အရှာနဲ့ပစိဖိတ်ဒေသဆိုင်ရာ UNODC ယုံရဲ့ဌာနကိုယ်စားလှယ်ဖြစ်ပါတယ်
။ So right now we're standing in Thailand in the Golden Triangle with Laos.
ခုကျွန်တော်တို့ရပ်နေတာကတော့ရှီတရီကန်ဒေသတွင်းကထိုင်းဘက်ကျမ်းမှာဖြစ်ပါတယ်။ကျွန်တော်နောက်ကျောပေးထားတဲ့ဘက်မဲကောင်မြစ်ကမ်းပေါ်မှာတော့လာအိုနဲ့မြန်မာတို့ဖြစ်ပါတယ်။ဒီဒေသဟာဆိုရင်ကပောက်ပေါ်မှာမူရစေဝါကုန်ကူးမှုအကြီးဆုံးဇင်းညံနေတဲ့ကတစ်ခုဖြစ်ပါတယ်။ရှမ်းပြည်နယ်အတွင်းမှာဘိန်းနဲ့ဘိန်းပြူအဓိကထုတ်လုပ်နေပြီးမက်တာအက်ဖက်တမင်းလည်းပါဝင်ပါတယ်
။2022ခုနှစ်အတွင်းမြန်မာနိုင်ငံမှာ ICE လို့ခေါ်တဲ့ Crystal Methamphetamine 23.4 တန်ဖမ်းဆီးရမိခဲ့ပြီးဒါဟာဆိုရင်10တန်တိုးလာလာဖြစ်ကြောင်းနိုင်ငံတော်ဖမ်းဆီးရမိမှုတိုးလာပေမဲ့ရှမ်းပြည်နယ်တွင်မှာတော့9.3တန်ဖမ်းမိခဲ့ပြီးဒါဟာဆိုရင်အရင်နှစ်ကဖမ်းမိတဲ့ပမာဏနဲ့ရှင်ရင်2တန်ကျော်ရော့ချသွားတာဖြစ်ပါတယ်။ဒါကြောင့်လဲ2022ခုနှစ်အတွင်း ICE ခေါ် Crystal Meth ဖမ်းဆီးရမိမှုဟာမန္တလေးမှာအများဆုံးဖြစ်ပြီးဒုတိယအများဆုံးကမွန်ပြည်နယ်ရှမ်းပြည်နယ်ကတော့တတိယနေရာမှာရှိနေပါတယ်။တရုတ်နဲ့ထိုင်းဘက်ကုန်းလန်းကိုရှောင်ပြီးမြန်မာပြည်တောင်ဘက်ချင်းကန်နေတင်းမော့နဲ့ ICE မှုရစီမှောင်ခိုကူးမှုကတိုးလာတာကြောင့်မ
မန္တလေးဟာဖြတ်တန်းသွားလာရအဓိကအချက်ချဖြစ်လာပြီးမြန်မာနိုင်ငံတောင်ပိုင်းမွန်းနဲ့ခင်ပြည်နယ်တို့မှာလည်း ice fancy ရမိမှုဟာ2022ခုနှစ်အတွင်းတိတိတသာတိုးလာပြီးမွန်ပြည်နယ်တွင်းမှာ 5.6 တန်၊ကင်းပြည်နယ်မှာ 2.2 တန်၊တနင်္သာရီတိုင်းမှာ2တန်ဖမ်းဆီးရမိခဲ့ပါတယ်။2022ခုနှစ်အတွင်းက1ကီလိုဂရမ်သာဖမ်းမိခဲ့တဲ့ရခိုင်ပြည်နယ်မှာတော့2022ခုနှစ်အတွင်းတံဖမ်းမိခဲ့တာဟာလဲသတိပြုရမယ့်ကိစ္စလို့ UNODC ရဲ့နှစ်ပတ်လည်အစဉ်ခန်းစားကထောက်ပြထားပါတယ်။ဒီအပြောင်းလဲတွေဟာဆိုရင်မြန်မာနိုင်ငံတွင်းကမူးယစ်မှောက်ခိုသမားတွေအနေနဲ့ ICE ခေါ် Crystal Meth တွေကိုနိုင်ငံတွင်းကနေလမ်းကြောင်းမျိုးစုံနဲ့မှောက်ခိုထုတ်ဖို့ကြိုးစားတဲ့ပုံစံကိုပြသနေတာဖြစ်နိုင်ကြောင်းလဲအစဉ်ခန်းစားကထောက်ပြပါတယ်။နိုင်ငံတကာရာဇဝတ်ကိုင်းတွေထိန်းချုပ်တဲ့မှောက်ခိုကူးသတ်မှုအချက်အချာထိုင်းလာအိုနဲ့မြန်မာတို့နယ်စပ်တွေမှာ UNODC ကနယ်စပ်ရေးရာပူးပေါင်းဆောင်ရွက်မှုတည်င်းချက်လက်ဖလှယ်မှုတွေပိုးပြီးတော့အကောင်အောင်ဆောင်ရွက်လာတာနဲ့အတူပဲထိုင်းနဲ့လာအိုတို့ကရာဇဝတ်မှုတိုက်ဖျက်ရေးအာဏာပိုင်တွေကြားမှာပူးပေါင်းဆောင်ရွက်မှုခိုင်မာလာတယ်လို့လည်းကုလသမဂ္ဂကထုတ်ပြန်ပါတယ်။အရှိတောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာ UNODC ရုံးရဲ့ထာနေကိုစလေဂျရမီဒေါဂလပ်စ်ကအခုလိုပြောပါတယ
် Well Borders and Offices really play a fundamental
role. ဒီစားရေးရုံးတွေကဒေသတွင်းရှေ့တန်းမှာတိတ်ပြီးအခြေခံကြတဲ့အရေးပါတဲ့အခန်းကဏ္ဍကပါဝင်ဆောင်ရွက်နေပါတယ်ဒီရုံးတွေဟာဆိုရင်နိုင်ငံတွင်းကဌာနတွေကြားပူးပေါင်းဆောင်ရွက်နိုင်တာဖြစ်ပါတယ်ကျွန်တော်အခုရပ်နေတဲ့ထိုင်းနိုင်ငံဘက်မှာဆိုရင်နေစားရေးရုံးအဖွဲ့မှာဌာန၄ခုကနေ၅ခုလောက်အထိပါဝင်ပါတယ်အကောက်ခွန်လူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့နေကြားဆောင်တပ်ဖွဲ့ ONCB လိုငွေစေဝါအာဏာပိုင်အဖွဲ့ကတခြားသောအာဏာပိုင်အဖွဲ့တွေလည်းပါဝင်ပါတယ်သူတို့ကဌာနချင်းပူးပေါင်းဆောင်ရွက်မှုလုပ်တယ်လို့လာအိုနဲ့နေဇက်တျှောက်စစ်စင်ရေးကိုလည်းအလားတူဆောင်ရွက်ပါတယ
်လာအိုမြန်မာနဲ့ထိုင်းသုံးနိုင်ငံနေဇက်ဆောင်ရမဲခေါင်မြေချောင်းတွင်မှလည်းထိုင်းတော်ဝင်ရေးတပ်ကကင်းလှည့်ပါတယ်ထိုင်းရေးတပ်ဘူကြီးဖခွန်မနီယန်ကတော့နေဆက်စစ်စင်ရေးတွေရဲ့စိန်ခေါ်ချက်တွေကိုအခုလိုပြောပြပါတယ
်ခေါ်ထားထားคือမနမ်ခုံโดยเฉพาะ
မဲကောင်မြေကျောင်းတလျှောက်မှာထိုင်းနဲ့လာအိုကိုခွဲခြားထားတဲ့တိကျတဲ့နေစည်းမြင်းမရှိပါဘူးဒါကြောင့်စစ်စင်ရေးလုပ်တဲ့အခါတခါတလေမှအင်မတန်မှအလွဲမှမခံတဲ့အခြေအနေမျိုးဖြစ်နိုင်ပါတယ်ဒါကြောင့်မြေကျောင်းတလျှောက်မှာစစ်စင်ရေးလုပ်တဲ့အခါတိတ်ကိုဂရုစိုက်ရပါတယ်
မဲခေါင်မြေတစ်ဖက်ကလာအိုနိုင်ငံကနေဆက်ရေးရာအနာပိုင်တို့ကတော့မူးယစ်ဆေးဝါးအမြောက်အများဖမ်းဆီးနိုင်ခဲ့မှုကိုအောင်ပွဲခံနေကြပါတယ်။ Crystal Meth 900ကီလိုဂရမ်သဲဆောင်လာတဲ့မူးယစ်မှောင်ခိုတွေကိုထောက်လိုင်းရေးသတင်းအရာဖမ်းမိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းမက်သက်ဖက်တမင်စိတ်ကြွဆေးပြား9တန်းကျော်ကိုအဲ့ဒီဒေသမှာပဲဖမ်းမိခဲ့တာပါ။လုံခြုံရေးအခြေအနေကြောင့်အမည်မဖော်လိုတဲ့လာအိုနိုင်ငံကတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်ส่วนห่วมในการ
ကျွန်တော်တို့ဌာနကနေဆက်ရေးရယုံကွန်ရက်မှာပါဝင်ပြီးကျွန်တော်တို့ရဲ့အဓိကတာဝန်ကတော့ထိုင်းဘက်နဲ့နေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုဖြစ်ပါတယ
်မြန်မာနိုင်ငံတို့ methamphetamine မူးယစ်ဆေးဝါးတွေဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယကိုအလုံးရှင်းနဲ့သွားနေတာကိုလည်းကုလသမဂ္ဂအစီရင်ခံစာကထောက်ပြပါတယ်မြန်မာနိုင်ငံရှမ်းပြည်နယ်ဘက်ကနေတရုတ်ကို methamphetamine နဲ့တခြားသောမူးယစ်ဆေးဝါးတွေဝင်ရောက်မှုကတော့ရော့ကျလာနေပြီး2022ခုနှစ်အတွင်းတရုတ်မှာ ICE လို့ခေါ်တဲ့ Crystal Meth ခမန်းခြေ 3.9 တန်လောက်နဲ့ Methamphetamine စိတ်ကြွဆေးပြား52တန်လောက်သာဖမ်းမိခဲ့တာပါဒါဆိုရင်2022ခုနှစ်က ICE 8.2 တန်စိတ်ကြွဆေးပြား68တန်ဖမ်းဆီးရမိမှုနဲ့ရှင်ရင်အတော်လေးယုံနေသွားတာဖြစ်တယ်လို့လေ2023ခုနှစ်အတွက် UN ကုလသမဂ္ဂအစီရင်ခံစာကဖော်ပြပါတယ်ရှင
်အခုတော့သတင်းပတ်ဆင်ခဏတစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်ကိုနားဆင်ကြည့်ရှုချက်ရမှာပါမြန်မာနိုင်ငံမှာပလတ်စတစ်အမှတ်ရဲ့ဆိုးကျိုးတွေကိုသိရှိအောင်အပိတ်မှုအားနဲ့နေသေးတယ်လို့လူငယ်တွေကျမ်းမာလဲသဘာဝပတ်ဝန်းကျင်ကိုကာကွယ်ထိန်းသိမ်းရမယ်ဆိုတဲ့အသိရှိသူကလူနည်းစုပဲရှိသေးတယ်လို့ Mangrove Ranger အစီအစဉ်ကိုဥဆောင်ခဲ့ဘူးတဲ့ကိုထက်လင်းနိုင်ကပြောပါတယ်အမေရိကန်ပြည်ထောင်စုမစ္စဆပီပြည်နယ်တက္ကသိုလ်မှာတစ်တောသိပ်ပံမဟာဒန်းတက်နေတဲ့ကိုထက်လင်းနိုင်ကိုမတ်စုမြတ်မွန်ကမေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
ကမ္ဘာပေါ်မှာပလတ်စတစ်အမှတ်ပြဿနာဟာတိတ်ကိုကြီးမားဆိုးဝါးနေပြီလို့ကမ္ဘာမြေကြီးရေရှည်တည်မြဲရေးအတွက်ကိုစ조사နေကြသူတွေကသတိပေးပြီးတော့ဒီပြဿနာကိုဖြေရှင်းဖို့တိုက်တွန်းလိုက်ပါတယ်။ဂျွန်လ9ရက်နေ့ကကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာအမှတ်ပြဿနာကိုဝိုင်းဝန်းဖြေရှင်းကြဖို့အတွက်အာရုံစိုက်ဆောင်ရွက်မဲ့စီရင်လှုပ်ရှားမှုတွေကိုကုလသမဂ္ဂကစတင်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆိုရင်ဒီစနစ်တကျမဟုတ်ဘဲနဲ့ဆွန့်ပစ်တဲ့ plastic အမိုက်က89ရာခိုင်နှုန်းလောက်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံကပြည်သူတွေကြားမှာ plastic အမိုက်နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအသည့်ဘလောက်ရှိကြသလဲဆိုတာကိုဒီကိစ္စတွေကိုကိုယ်တိုင်ဆောင်ရွက်ခဲ့မှုနဲ့ကိုထက်လင်းနိုင်ကိုမေးကြည့်မှာပါ။သူကတော့လက်ရှိမှာဒီ American ပြည်ထောင်စု Mississippi ပြည်နယ်တက္ကသိုလ်မှာတစ်တော့သိပ္ပံမဟာရန်တက်နေသူဖြစ်ပါတယ်။
ဒီတာဝန်ပြည်သူလူကြားမှာဆိုလို့ရှိရင်တော့တည့်ရဲ့သူကတော့တော်တော်နည်းတည့်ရဲ့လို့ပြောလို့ရတယ်ပေါ့နော်တကယ်တည့်ရဲ့ဆိုတာတခြားဒီလူငယ်တွေကြားမှာဆိုလို့ရှိရင်လည်းပဲတကယ်ဟိုမျိုးဘွားလူတန်းစားတွေရှိမယ်တချို့တော့ဒီ educated အတိုင်းဝိုင်းတွေရှိမယ်ပေါ့နော်အဲ့လိုလူငယ်တွေလောက်ကတော့တည်ကြရတယ်ဒါပေမဲ့ဒီမြန်မာနိုင်ငံရဲ့ဒီ definition ပြောရမယ်ဆိုရင်ဒီအခြားသောဒီကျေးလန့်နေပြည်သူဖြစ်တဲ့80ရာခိုင်နှုန်းကျော်မှာကြတော့ဒါနဲ့ပတ်သက်တဲ့ဗဟုသုတကတော့နည်းတည့်ရဲ့လို့ပြောလို့ရတယ်မှာဟုတ်
ဒီကဘာသမုတ်တရားတွေတဲ့ကိုရောက်နေတဲ့ဒီ plastic အမှိုက်80ရာခိုင်နှုန်းလောက်ကဒီပင်လယ်တွေကိုစီးဝင်နေအမြစ်တွေကနေပြီးတော့မှအာတစ်ဆက်ရောက်နေတာဆိုပြီးတော့ကုလသမဂ္ဂရဲ့လေ့လာချက်မှာတွေ့ပါတယ်ဆိုတော့အဲ့ဒီမှာဒီမြန်မာနိုင်ငံကနေပြီးတော့ထွက်တဲ့ plastic အမှိုက်တွေကလည်းတော်တော်လေးများတာကိုတို့ရဲ့ဒီဟိုမြေပုံတွေမှာတွေ့ရတယ်ပေါ့လေဆိုတော့ကကိုထက်လင်းနိုင်ကိုရိုင်းကဒီ plastic အမှိုက်ပြဿနာနဲ့ပတ်သက်လို့ကိုရိုင်းလေ့လာဟိုဆောင်းပါးရေးထားပူးတဲ့သူတယောက်ဖြစ်တဲ့အခါကျတော့ဒီပြဿနာကိုရှင်းနိုင်ဖို့အတွက်ကကျတော့ဘာတွေလိုအပ်နေတယ်လို့ရောပြောလို့ရလဲရှင်
အဲ့ပထမဦးဆုံးကတော့ကျွန်တော်တို့ဒီပုံမှန်ပြည်သူလူထုကြားမှာလည်းပဲဒီ plastic ကတကယ်ပြဿနာအကြီးလို့မမြင်ကြသေးဘူးလို့ကျွန်တော်ကတော့ယူဆရဲပေါ့နော်။ဒါပြီး plastic လို့ပြောတဲ့အခါမှာလည်းကျွန်တော်ကဟိုတကယ်ဒူးနေတယ်နဲ့မြန်မာ plastic လို့မြင်နေပေါ့နော်။ဒါပေမဲ့တကယ်မှလို့ micro plastic လို့မျိုး nano plastic လို့မျိုးအသေးစားလေးတွေလည်းရှိရပေါ့။ဒီအမုံမားလေးရဆိုရင်ကျွန်တော်တို့ခန္ဓာကိုယ်ထဲကိုဟိုဒီအစာကွန်ရဲ့လမ်းကြောင်းရခန္ဓာကိုယ်ထဲကိုလည်းဝင်ရောက်နိုင်တယ်ဒီအပင်တွေကလည်းပဲဆုတ်ယူနိုင်တယ်ပေါ့နော်။အဲ့တော့ဒီလိုဒီရဲ့ဆိုးကြောင်ကောင်းပြုတ်ကိုဒီပြည်သူလူထုကမသိကြသေးဘူးပေါ့နော်ပြီးတော့ plastic ကလည်းမှုနေကြအသုံးပြုရအရန်လွယ်ကူရပေါ့နော်တကယ်လို့ဈေးချိုချိုနဲ့ရတယ်သူရဲ့အသုံးမှုကလည်းတော်တော်ရှိရပေါ့နော်ဒါတွေကိုလည်းမလွန်ဆန်နိုင်ကြသေးဘူးပေါ့အဲ့တော့အဲ့ခါမှာ plastic ကိုကောင်းမှုမကင်တွင်နိုင်သေးဘူးလို့ယူဆပါတယ်ဟုတ်မှအ
ဲ့တော့ဒီအမှိုက်ပြဿနာကိုရှင်းဖို့အတွက်ကကြတော့အသိပညာပေးမှုတွေအများကြီးလိုနေသေးတယ်လို့ပြောလို့ရတာပေါ့
ဟုတ်အဲ့လိုပြောလို့ရပါတယ်ဟုတ်တကယ်ခုနကပြောသလိုမျိုးဒီခြေရောင်နေပြည်သူလူထုတွေတကယ်မြန်မာနိုင်ငံရဲ့လူအများစုအတွက်တော့ဒီရဲ့ဗဟုသုတဟိုနေပါနေသေးတယ်ပေါ့
အဲ့တော့ဆောဆောကပြောသလိုဆိုရင်ဒီပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်လို့ပေါ့နော်ဒီထဲထဲဝဝင်သိတဲ့လူတွေကိုဟိုအသိပညာပေးဖို့အတွက်ကိုရောဘာတွေလိုအပ်နေသေးတယ်ဘယ်လိုမျိုးအသိပညာပေးနိုင်တယ်လို့ရောအကြံပြုချင်ပါလေရှင
်ကျွန်တော်တို့အခုလက်ရှိလုပ်နေတဲ့ဟာတွေဆိုလို့ရှင်လည်းဒီဟိုလူငယ်လေးတွေကလူစုကဥစားမီလုပ်နေတယ်ပေါ့နော်လူငယ်လုပ်တဲ့အလူဒီလေးလေးရှိရဲအခြားတော့ဒီ CS ကိုအသေးစားလေးတွေကလုပ်နေရလေးရှိရဲတကယ်တကယ်ရောအစိုးရကိုယ်တိုင်ရောထဲထဲဝင်ဘယ်လိုတွေပါဝင်နေတယ်လဲဟိုကကျွန်တော်တို့ရဲ့ပညာရေးစနစ်မှာရောအကြောင်းပညာရေးစနစ်မှာရောကျွန်တော်ပုံဝန်ကျင်ထိန်းသိမ်းတဲ့ပတ်သက်တဲ့တင်ယူညွှန်းတန်းတွေပါဝင်သလားပေါ့နော်ဟိုကကျွန်တော်ကတော့တတော်တခဲရောဒါတွေကြီးပဲတင်ခဲ့ရတယ်ပေါ့အဲ့မဲ့မြန်မာနိုင်ငံကတတော်တက်ကတူဆိုတာလည်းတခုတည်းပဲရှိရဲပေါ့နော်တနည်းမှာလည်းအရောက်တရာလောက်ပဲခေါ်ရဲပေါ့နော်အဲ့ဒါမဲ့တကယ်တနိုင်ငံလုံးအတိုင်းအတာနဲ့ပြောကြသေးဆိုလို့ရှင်တခြားသောဘာသာရေးတွေမှာဒီဟာကိုဒီရဲ့ဗဟုသုတကိုထည့်တင်ကြားတင်တယ်လို့ကျွန်တော်ကတော့ယူဆရဲပေါ့နော်အဲဒါဆိုလို့ရှိရင်တော့ဘယ်လိုပြောရမလဲပညာရေးရတဲ့ဆင့်တို့ပုံဝန်ကျင်ထိန်းသိမ်းဆိုင်ရာဗဟုသုတတွေဒီရဲ့မျိုးဆက်ကိုစက်ပြေမြောက်ဝေသွားရောက်မယ်လို့ယူဆပါရမှာ
မြန်မာနိုင်ငံကတဘာဝပတ်ဝန်းကျင်တွေကိုထိန်းသိမ်းနိုင်ရေးဒီရေရှည်ရှင်သန်နိုင်ရေးအတွက်ကိုပေါ့နော်ကိုထက်လင်းနိုင်ကိုရိုင်းကလည်းဒီ DA တော့ဆိုက်ပြောတဲ့အစီအစဉ်လိုမျိုးတွေမှာပါဝင်ခဲ့ပူးတဲ့အတွေ့အကြုံအရာကိုလိုမျိုးဒီလူငယ်တွေပေါ့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းရမယ်ဆိုတော့အသိရှိတဲ့လူငယ်တွေဘလောက်များတယ်လို့ရောပြောလို့ရလဲရှင
်ဘုမင်းလည်းပြောလို့ရှင်တော့ဒီလူငယ်တွေကလည်းတနင်္ဂနွေလုံးအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အတိုင်းတာနေပါတယ်ပေါ့နော်ဒီလူငယ်အနေငယ်အတွင်းမှာတော့ဒီပုံဝန်ကျင်ထိန်းသိမ်းနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလာတဲ့လူငယ်တွေဒီတတော်ပညာရဲ့တို့ပုံဝန်ကျင်ထိန်းသိမ်းပညာရဲ့တို့သင်ကြားနေတဲ့သူမှမဟုတ်ဖဲနဲ့အခြားသောနယ်ပယ်လူငယ်တွေကလည်းပဲဒါကိုလူလူလာလာစိတ်ဝင်စားလာကြတာကိုတွေ့ရတယ်ဒါကတော့အားရစရာကောင်းတယ်ပေါ့နော်ဒါပေမဲ့ဟိုသူတို့အများစုကတော့မျိုးနွေလူရန်းစားတွေပဲဖြစ်ပြီးတော့တကယ်ဟိုဒီရဲ့ဗဟုသုတကိုလိုအပ်နေတဲ့ဒါရီရဲ့အရေးကြီးမှုတည်နေဖို့လိုအပ်တဲ့လူဟန်းသားတွေဟိုအခြားသောလူငယ်အများကြီးလိုအပ်နေပါသေးတယ်
။ဒီကဘာမြေကြီးရေရှည်ရှင်သန်ရေးအတွက်ကိုတိတ်ကိုအရေးကြီးတဲ့ဒီတက်တော်တွေကိုဘယ်လိုထိန်းသိမ်းမလဲဘယ်လိုရေရှည်ရှင်သန်အောင်လုပ်မလဲဆိုတာကိုအာကိုထလင်းနိုင်ကဒီတက်တော်တိတ်ပံဘာသာရပ်ကိုအခုကြောင်းတက်နေတာမကြခင်မှာပဲမဆက်ပွဲရတော့မှာပေါ့လေဆိုတော့တကယ်လို့ကိုတတ်ထားတဲ့ပညာတွေကိုမြန်မာနိုင်ငံမှာပြန်ပြီးတော့လက်တွေ့အသုံးချဖို့အခြေအနေပေးမယ်ဆိုရင်ဘာတွေကိုအဓိကလုပ်ဖို့စဉ်းစားထားပါလဲရှင်။
ကျွန်တော်လက်ရှိဒီမြန်မာနိုင်ငံမှာကဘာနဲ့ဝန်မှာဖြစ်နေတာဒါရာသီဥတုထောက်ပြန်ပြောင်းလဲမှုပေါ့နော်အဲ့တော့ဒီရာသီဥတုကိုထိန်းယူဖို့အတွက်ကျွန်တော်တို့တက်တော်တွေကဒါအရေးကြီးဆုံးအခန့်ကဏ္ဍပါဝင်တာပေါ့အဲ့တော့ဟိုတချို့ကတော့ပြောရာသီဥတုထောက်ပြန်ပြောင်းလဲမှုတားဆီးလို့ရမယ်ဆိုတော့တားဆီးလို့တော့မရဘူးသူကတဘာဝတိုင်းဖြစ်နေတာပေါ့နော်ဒါပေမဲ့သူ့ရဲ့ဖြစ်လာတဲ့ဒဏ်ကိုကျွန်တော်က short ချပေးလို့ရတယ်ပေါ့နောက်ကကျွန်တော်ပြောဒီရေတော့ထင်းလေးအစီအစဉ်တွေမှာဆိုလဲဘာကြီးလောက်ပြတယ်လဲဆိုတော့တကယ်ကန်းချီရလာတဲ့ဒီပင်လယ်ဘက်ကလာတဲ့တကယ်တဘာဝဘေးအန္တရာယ်ကိုပထမဆုံးတားဆီးပြရဒီတဏ္ဍာကြောက်တန်းတွေ secrets တွေပြီးတော့ဒီရေတော့တွေအဲ့လိုမျိုးအဆင်ဆင့်ကျွန်တော်တို့ရှိလာတယ်ဆိုလို့ရှိရင်ဒီလူတွေစုရောက်လာမဲ့ဟိုဒဏ်ကရော့သွားတယ်ပေါ့နော်လှားရဲ့အလင်းတွေမုန်တိုင်းရဲ့အလင်းတွေအကုန်လုံး short ချပေးနိုင်မယ်ပေါ့နော်အဲ့တော့ကျွန်တော်ကတော့ဒီတဘာဝနဲ့ပို့ပြီးတော့နီးစပ်တဲ့ပြီးလို့ရှိရင်တကယ်ဟိုထာနေမျိုးရင်းမျိုးစိတ်တွေကိုစိုက်ပျိုးမှုတော့ပို့ပြီးတော့ဦးစားပေးခြင်းတယ်ပေါ့နော်အိုမြန်မာနိုင်ငံမှာလည်းတက်တော့ဆက်ပြိုးနေတဲ့ပတ်သက်ပြီးတော့လက်ရှိရောအရင်ရောလုံနေရရောရှိရပေါ့ဒါပေမဲ့တချို့ကကြတော့ဘာတွေကိုပဲလုံနေကြလဲဆိုတော့ဒီမကျွန်းလိုမျိုးပေါ့နော်ကျွန်းကစီးပွားဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်းကစီးပွားပဲဖြစ်တာတခြားသောတဘာဝပုံဝင်ခြင်းနဲ့လိုက်လောကြီးခြင်းမှုကြောင့်လည်းကျွန်းကမရှိရှာဘူးပေါ့နော်တကယ်လို့ကျွန်တော်မြန်မာနိုင်ငံကိုပြောင်းအောင်တဲ့အခါကြလို့ရှိရင်လည်းပဲဒီအပင်တွေကိုစိုက်တဲ့အခါမှာကျွန်တော်ရွေးချယ်ဆိုင်တဲ့အပင်မျိုးစိတ်တွေရှိရပေါ့နော်ကျွန်းလိုမျိုးဒီစီးပွားရေးကိုပဲဥတည်ပြီးတော့ခရီးစနစ်ဆိုင်ရာဟိုကောင်းကျိုးတိတ်မပေးတဲ့အပင်မျိုးကိုစိုက်တာတစ်ခါပေါ့နော်။နော်ဒီရောမျိုးစိတ်တီလိုမျိုးတော့ဘေးအန္တရာယ်ကိုရှော့ချပေးတဲ့အရာတွေအချို့တော့ဒီရေဝေးရေလေး area တွေမှာရှိတဲ့ရေကိုထိမ့်ပေးတဲ့ရေထိန်းတော်တွေပြီးလို့ရှိရင်ဒီကဲကျွန်တော်တို့ဟိုအပူပိုင်းစုံလို့ခေါ်တဲ့အပူပိုင်းဒေသကြီးပေါ့နော်မြန်မာနိုင်ငံအလဲပိုင်းမှာဆိုလို့ရှိရင်ဟိုအပူပိုင်းဒေသကြီးမှာဆိုလို့ရှိရင်လိုအပ်တဲ့ဒီစိမ့်စုစိမ့်နှန်းစုပေးအတွက်ကျွန်တော်တို့အပင်တွေရွေးချယ်စိုက်တယ်ပေါ့နော်အဲ့တော့အပင်တွေစိုက်တဲ့အခါမှာဆိုရင်လည်းဒီခါနေမျိုးရင်းကိုရွေးချယ်ပြီးတော့ဖိုက်ရတယ်ပေါ့နော်အဲ့တော့ဒါမျိုးကိုကျွန်တော်ဟိုလုပ်ဖို့ရည်ရွယ်ထားပါတယ်
American ပြည်တော်စုမစ္စဆပီပြည်နယ်တက္ကသိုလ်မှာတက်တော်သိပ္ပံမဟာရန်တက်နေတဲ့ကိုထက်လင်းနိုင်ဖြစ်ပါရဲ့ရှင်မြန်မာနိုင်ငံကလူငယ်တွေအနေနဲ့ American ကဒီတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ဆိုင်တဲ့ရေရှည်ရေရိုတန်တန်းတွေကိုတက်ချင်တယ်ဆိုရင် American တန်ယုံရဲ့ website မှာနီးလန်းရှာဖွေလေ့လာလို့ရပါတယ်လို့လည်းသူကအကြံပေးပါရဲ့ရှင်ကျွန်မဆုမြတ်ပါမှာ
အင်ကန်နိမနေ့ခင်းအတွက်သတင်းဘတ်ရှင်ခန္ဓာရီကတော့ဒီလောက်ပါပဲရှင်အခုတော့သတင်းအချင်းချုပ်ကိုဥတည်မောင်တန်းကပြောပြမှာဖြစ်ပါတယ
်ပြည်သက်အမှတ်ပေးပွဲချန်ပီယံပဲရစ်စတိတ်ဂျာမန် PSG ဘောလုံးသင်းရဲ့ကဘာကျော်ဘောလုံးသမားခိုင်လီယာအမ်ဘာပေကသူ့ရဲ့စာချုပ်တက်တန်းကိုတိုးမှာမဟုတ်ဘူးလို့အသင်းကိုအကြောင်းကြားထားကြောင်းအမည်မဖော်လိုသူအသွင်တယောက်က AP သတင်းကိုပြောပါတယ်သူ့ရဲ့လက်ရှိစာချုပ်ဟာလာမယ့်ဘောလုံးရာသီအပြီးမှာကုန်ဆုံးမှာဖြစ်ပါတယ်။အဲ့ဒီအခါမှာဆိုရင် PSG အတင်းအနေနဲ့ပြောင်းရွှေ့ကမရရှိပဲ Mbappe ကိုလက်လွတ်ရမှာဖြစ်တာမို့အဲ့ဒီလိုအလွတ်ခါမှာမဟုတ်ကြောင်းအဆိုပါပုဂ္ဂိုလ်က AP ကိုပြောပါတယ်။နိုင်ငံငွေကြေးကိုအသုံးပြုမဲ့ကုန်သွယ်သဘောတူညီချက်မြန်မြန်လှုပ်ဆောင်နိုင်အောင်ဆောင်ရွက်ဖို့အိန္ဒိယကမြန်မာစစ်ကောင်စီကိုတင်းနှံလာနေကတိုက်တွန်းလိုက်ပါတယ်။အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့စစ်ကောင်စီကုန်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကိုအိန္ဒိယပုဂ္ဂိုလ်တင်ပို့သူတွေကတွေ့ဆုံကြပြီးတဲ့နောက်ဥက္ကရာ PK ရှားကအခုလိုပြောလိုက်တာပါ။အပြည်ပြည်ဆိုင်ရာအလို့သမားဖွဲ့ကြီး ILO က131ကြိမ်မြောက်ညီလာခံမှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဖြစ်ဘယ်သူ့ကိုမှလက်မခံဖို့ဆုံးဖြတ်လိုက်ပါတယ်။2023ခုနှစ်ဇွန်လ10ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ ILO ရဲ့မှတ်တမ်းစာမျက်နှာ6ကနေ8အထိမှာအခုလိုဖော်ပြထားတာပါ2022လုံးကလည်းအခုတိုင်းပဲဆုံးဖြတ်ခဲ့တာကိုမှတ်တမ်းမှာဖော်ပြထားပါတယ
်နောက်ဆုံးရသတင်းချင်းချုပ်ကိုဥတည်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Nick Ivanno နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 3251တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မ Thank you type
This program has come to you from the Voice of America, Washington.